Welcome to the Voice of America in Burmese.
မင်္ဂလာရှိရမနေ့ခင်ကိုသောရရှင်နေပိုင်ဆိုင်နိုင်ကြပါစေခင်ဗျာ View American တိုင်းရဲ့2019ခုနှစ်မတ်လ1ရက်ဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလူမီတာ3040 49ရွာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝင်းလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့သမရထွန့်ဟာအခုကျွန်တော်တို့အတန်းလွင့်ပြီးမကြခင်နိုင်ပိုင်းအတွင်းမှာလွတ်တော်နေရာပေါင်းရှင်မှာမိငွန်းပြောကြမှာဖြစ်ပါတယ်ရီပပလီကန်အမတ်တွေသူတို့မဲဆန္ဒနယ်မြေတွေမှာကန့်ကွက်ခံရတာဟာသမရအိုဘားမားကြောင့်ဖြစ်တယ်လို့သမရထွန့်ကပြစ်တင်လိုက်ပါတယ်တောင်ဆန်းစုကြည်နဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဒီကနေ့နေပြည်တော်မှာတွေ့ဆုံကြမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနက်ခင်းနဲ့အတူတင်ပြပေးတော့မှာပါခင
်ဗျဟုတ်ကဲ့ပါခင်ဗျာမောင်းနှောဒေသအတွင်းနေမြေရှင်းလင်းစစ်စင်ရေးမှာစစ်တပ်ကပြစ်မှုကျူးလွန်တာရှိရင်စစ်စည်းကမ်းအရအရေးယူသွားမယ်လို့ကြည့်လေညှိနှိုင်းကိုယ်ကျေးမှုကပြောပါတယ
်ဒီလိုစုံစမ်းစစ်ဆေးတဲ့အခါမှာလူမျိုးတွန်းအောင်တပ်ဖြတ်မှုတွေမတွေ့သလိုဘာသာရေးအပြည့်နဲ့ချုပ်ချယ်မှုတွေမရှိတာဘူးလေဒီဒေသမှာရှိနေတဲ့ဘေကလီလူဦးရေတွေ
ဘူဂျိုကြီးမြတ်ထွန်းဦးပြောကြားသွားတာပါဒီကြောင့်လည်းပတ်သက်တဲ့သတင်းစာရှင်းလင်းပွဲအပြည့်စုံကိုလည်းတင်ဆက်ပေးအောင်မှာပါတခါငင်းငင်းဖြစ်စင်မှာကုလသမဂ္ဂပါဝင်မဲ့အစီအစဉ်ကိုမတ်လအတွင်းစတင်နိုင်မှုမျှော်လင့်ကြောင်းကုလသမဂ္ဂရုံးကပြောကြားလိုက်တဲ့အကြောင်းတင်ပြအောင်မှာဖြစ်သလိုပြီးခဲ့တဲ့ရပိုင်းနေ့အတွင်းကချင်ပြည်နယ်မှာတိုက်ပွဲတွေတကြောပြန်ဖြစ်လာတာကြောင့် IDP တွေမတူကွဲပြားတဲ့အခြားနေရာတွေကိုထွက်ပြေးနေရတဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုခါမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မနန္ဒာချန်တို့ကကြောပြကြမှာပ
ါ။သမ္မတဒေါ်နယ်ထရမ့်ဟာအင်္ဂါနေ့ညမှာအမေရိကန်လွှတ်တော်နေရာပေါင်းရှင်မှာပြောကြားမဲ့မင်ကွန်းဟာပြည်သူတွေလက်တွေ့ရင်ဆန်နေရတဲ့တကယ်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမဲ့တိကျပြသတဲ့မင်းကွန်းဖြစ်ကြောင်းသမရအင်ပြိုတော်အရာရှိတွေကကတိပေးပြောကြားလိုက်ပါတယ်။ပြည်သူတွေအတွက်ဘလို့အကူညီမျိုးတွေရရှိနိုင်မယ်ဆိုတဲ့ကိစ္စကိုသမရကအတိပေးတင်ပြသွားမှာဖြစ်ကြောင်းအစိုးရအဖွဲ့အတွင်းကအစီအမင်းရရှိတူကအင်ပြိုတော်မှာသတင်းတောက်တွေကိုအင်္ဂါနေ့နောက်ပိုင်းမှာပြောပါတယ်။ဝါရှင်တန်စံတော်ချိန်ည9:00နာရီအခုကျွန်တော်တို့အသံလွှင့်ပြီးတနိုင်ခွဲအကြာမှာစတင်မဲ့မင်းကွန်းကိုတော့ Renewal of the American Spirit အမေရိကန်တွေရဲ့စိတ်ဓာတ်ကိုပြန်လည်ဆန်းသစ်ခြင်းလို့အမည်ပေးထားပြီးစီးပွားရေးအခွင့်အရေးနဲ့အမေရိကန်ပြည်သူတွေကိုအကာအကွယ်ပေးမဲ့ကိစ္စရပ်တွေကိုအလေးပေးပြောကြားသွားမှာဖြစ်တယ်လို့အဲ့ဒီအစီအမင်းအရာရှိကပြောပါတယ်။သမရရဲ့မင်ကွန်းထဲမှာနိုင်ငံခြားမူဝါဒဆိုင်ရာကိစ္စရပ်တချို့ကိုလည်းထည့်သွင်းပြောကြားမှာဖြစ်ပေမဲ့တိုင်းပြည်တစ်ခုခုကိုအမည်တပ်ဖော်ပြတာမျိုးပါဝင်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါပေမဲ့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဥဆောင်ပြီးနှစ်အတန်ကြာဆွေးနွေးသဘောတူညီညီမှုရရှိပြီးမှအမေရိကန်ကနှုတ်ထွက်ခဲ့တဲ့12နိုင်ငံပါဝင်တဲ့ TPP Pacific ရာဝန်ဒေသနိုင်ငံများကုံသွေးရေးသဘောတူညီချက်ကဘာကြောင့်နှုတ်ထွက်ရလဲဆိုတဲ့အကြောင်းပြချက်ကိုလည်းသမ္မတထရန့်ကတင်ပြသွားမယ်လို့ဆိုပါတယ်။သမ္မတထရန့်အမေရိကန်လွှတ်တော်နေရာပေါင်းရှင်းမှာမကြခင်နိုင်ပိုင်းအတွင်းပြောကြားမဲ့မိန့်ခွန်းကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတို့ကနေလည်းဓာတ်ရိုက်ထုတ်လင်းပြသသွားမှာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ကွန်ဂရက်လွှတ်တော်ခေတ္တရနာထချိန်ကာလမှာ Republican လွှတ်တော်အမတ်တွေကသက်ဆိုင်ရာသူတို့ရဲ့မဲဆန္ဒနယ်မြေကမဲဆန္ဒရှင်ပြည်သူတွေနဲ့တွေ့ဆုံတဲ့အချိန်ကန့်ကွက်ဆန္ဒပြမှုတွေကြုံခဲ့ရတဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကသူ့အရင်တာဝန်ယူခဲ့တဲ့သမ္မတဟောင်းဘရက်အိုဘားမားကိုပြစ်တင်လိုက်ပါတယ်။အိုဘားမားကဲလို့ထင်ရှားခဲ့သလိုသမ္မတဟောင်းအိုဘားမားရဲ့အောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့အမျိုးသားကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ဖို့ကြိုးစားနေတာတွေနဲ့ပတ်သက်ပြီးလွှတ်တော်အမတ်တွေဟာမဲဆန္ဒရှင်ပြည်သူတွေရဲ့ဒေါသတကြီးမေးခွန်းထုတ်ခံခဲ့ကြရတာဖြစ်ပါတယ်။ဆန္ဒပြကန့်ကွက်သူတွေကတော်တော်များများဟာအတိုက်ခံဒီမိုကရက်တွေကစီယုံထားသူတွေပါဝင်နေတယ်လို့လည်း Republican တချို့ကပြောဆိုထားပါတယ်။သမ္မတထရန့်ကတော့ဒီကိစ္စရဲ့နောက်ကွယ်မှာသမ္မတဟောင်းအိုဘားမားရဲ့လူတွေပါဝင်နေတာသိကြတာကြောင့်သူကိုယ်တိုင်လည်းပါဝင်လိမ့်မယ်လို့ယူဆကြောင်းအင်ပီရိုမှာပြုလုပ်တဲ့ Fox and Friends ရုပ်မြင်သံကြားဆွေးနွေးခန်းအစီအစဉ်တွဲဆုံမေးမြန်းခန်းမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံရေးကစားကွက်ဖြစ်တယ်လို့သမရဟောင်းကိုတိုင်ကလည်းနောက်ွယ်ကနေနိုင်ငံရေးကစားနေကြောင်းဒါတွေဟာရှေ့မှာလည်းဆက်ဖြစ်နေနိုင်တယ်လို့သူ့အနေနဲ့ကတော့သမရဟောင်းလှုပ်ချင်တဲ့ကိစ္စတွေကိုပြောင်းလဲနေတဲ့အကြောင်းသမရထွန့်ကပြောဆိုသွားခဲ့ပါတယ်
။ပြင်သစ်သမရဖရန်ဆွာအိုလန်းအင်္ဂါနေ့ကမိန့်ခွန်းပြောကြားနေစဉ်အတွင်းရဲတပ်ဖွဲ့ဝင်တဦးကင်ဆောင်ထားတဲ့စနိုက်ပါတပ်ထားတဲ့တနက်ကိုမတော်တဆပစ်ခတ်လိုက်မိတဲ့အတွက်လူနှဦးထိခိုက်ဒဏ်ရာရသွားတယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်။အစောပိုင်းထွက်ပေါ်လာတဲ့သတင်းတွေအရကတော့တနက်ထိမှန်သူနှဦးစလုံးဒဏ်ရာရတွေဟာမကြီးဘူးလို့ဆိုပါတယ်။တိုင်းပြည်အနောက်ပိုင်း ဖီလိုညွန်းကျေးရွာမှာမြန်နှုံးမြင့်ယထာလန်ဖွင့်ပွဲအခမ်းအနားမှာသမရအိုလန်မိန်ငွန်းပြောကြားနေစဉ်အဲ့လိုတနက်နေ့မှာဒေါက်တာဆပစ်ခတ်မှုဖြစ်သွားခဲ့တာကြောင့်သမရအနေနဲ့သူပြောတဲ့မိန်ငွန်းကိုခိတ္တရပ်ပစ်လိုက်ရပါတယ်။ဒဏ်ရာရသူတွေထဲမှာစနိုက်ပါကိုမှားယွင်းပစ်ခတ်လိုက်မိတဲ့လုံခြုံရေးဝန်ထမ်းမှာပါဝင်ကြောင်းဒေသခံသတင်းဌာနအတော်များများမှရေးသားဖော်ပြကြပါတယ်။စနိုက်ပါမှာပါတဲ့လုံခြုံရေးခလုတ်ပြုတ်ထွက်သွားပြီးကြီးစံထွက်သွားတာကြောင့်အဲ့ဒီတနက်ပိုင်းရှင်လုံခြုံရေးဝန်ထမ်းနဲ့အနီးနားမှာရှိတဲ့ဇပွဲတို့တူတို့ထိခိုက်ဒဏ်ရာရသွားတယ်လို့ဆိုပါတယ်။တခြားအသေးစိတ်အချက်လက်တွေတော့ထွက်မလာသေးပါဘူး
။စီးရီးယားဆိုရကသူ့လူတို့ပေါ်ဓာတုလက်နက်တွေအသုံးပြုတိုက်ခိုက်ခဲ့တာကိုအရေးယူဒဏ်ခတ်ဖို့ရည်ရွယ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစီအစဉ်ကိုရုရှားနဲ့တရုတ်နိုင်ငံတို့ကဗီတိုအာဏာတွေအသီးသီးသုံးပြီးတော့အင်္ဂါနေ့ကပယ်ချလိုက်ကြပါတယ်။စီးရီးယားပြည်တွင်းစစ်ဖြစ်ပွားနေတာ6နှစ်နီးပါးရှိလာချိန်မှာစီးရီးယားသမ္မတဘရှာအယ်အာဆတ်ကိုကာကွယ်ဖို့ရုရှားကဗီတိုအာဏာသုံးခဲ့တာဒီတစ်ခါနဲ့ဆိုရင်9ချိန်မြောက်လည်းဖြစ်ပါတယ်။လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဘိုလီးဗီးယားကလည်းကန့်ကွက်မဲ့ပေးခဲ့ပြီးတော့အီဂျစ်၊အီသီယိုးဗီးယားနဲ့ကာဇစ်စတန်နိုင်ငံတို့ကတော့ကြားနေမဲ့ပေးခဲ့ကြတာပါ။ဒါပေမဲ့လည်းလုံခြုံရေးကောင်စီမှစီးရီးယားပေါ်ဒဏ်ခတ်နိုင်မှုလိုအပ်တဲ့ထောက်ခံမဲ့ကိုးမဲ့ရရှိခဲ့ပြီးတော့အမြဲတမ်းအဖွဲ့ဝင်တွေဖြစ်ကြတဲ့ရုရှားနဲ့တရုတ်နိုင်ငံတို့ကသာဗီဒိုအာနာသုံးပယ်မချခဲ့ဘူးဆိုရင်အရေးယူအပြစ်ပေးနိုင်မှာလည်းဖြစ်ပါတယ်။ပယ်ချခံလိုက်ရတဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့2014နဲ့2015ခုနှစ်တွေမှာစီးရီးယားလူထုပေါ်ဓာတုလက်နက်တွေအသုံးပြုပြီးတော့အ ਨੇ ဆုံး3ချိန်တိုက်ခိုက်ခဲ့တဲ့အတွက်သမ္မတအာဆတ်အစိုးရကိုအရေးယူဒဏ်ခတ်ဖို့ရည်ရွယ်တင်သွင်းခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတို့ဟာဒီကနေ့မှလက်မခံနိုင်စရာကြိုးကြောင်းခိုင်လုံမှုမရှိတဲ့ဆုံးဖြတ်ချက်တစ်ခုကိုချမှတ်ခဲ့ကြပြီးတော့ဓာတုလက်နဲ့အသုံးပြုတိုက်ခိုက်မှုတွေအတွက်သမ္မတအာဆက်အစိုးရမှတာဝန်ရှိကြောင်းလက်ခံဖို့ကိုလည်းငင်းဆန်ရာရောက်တဲ့အကြောင်းဆုံးဖြတ်ချက်မူကြမ်းရေးဆွဲတဲ့နိုင်ငံတွေထဲမှာပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုကကုလသမဂ္ဂဆိုင်ရာတန်မတ်ကြီးနစ်ကီဟာလေးကပြောဆိုသွားခဲ့ပါတယ်
New American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာနိုင်ငံတော်တမင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီတို့ဒီကနေ့မလ1ရက်နေ့မှာနေပြည်တော်မှာရှိတဲ့ NRPC မြို့သားပြန်လည်တင်းမြတ်ရေးနဲ့ငြိမ်းချမ်းရေးဘဟုဌာနမှာတွေ့ဆုံကြမှာဖြစ်ပါတယ်တွေ့ဆုံမှုအတွင်းတနင်္ဂနွေပြည်ခရက်ဆယ်ရေးအပါအဝင်အာမခံချက်ရှိပြီးအသေးပဲပြည်ဝသောဆွေးနွေးပွဲအစဉ်စဉ်ကိုတက်လှမ်းနိုင်ရေးအတွက်UNSC ကအဆိုပြုထားတဲ့အချက်၉ချက်ပါအဆိုပြုမှုအပေါ်အခြေခံပြီးသူတို့အနေနဲ့ဆက်လက်ဆွေးနွေးညှိနှိုင်းသွားမှာဖြစ်ကြောင်းဖေဖော်ဝါရီလ28ရက်နေ့ရက်စွဲနဲ့ UNSC ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီတွေ့ဆုံညှိနှိုင်းရေးအတွက် DPR နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခုဦးရဲဥဆောင်တဲ့ကိုယ်စားလှယ်10ဦးတက်ရောက်ကြမှာဖြစ်ပါတယ်ဒေါက်ဆန်းစုကြည်ဘက်ကတော့ညီညာရေးဖြစ်စဉ်မှာအလုံးပူးပေါင်းပါဝင်လာဖို့အစိုးရအနေနဲ့ကြိုးပမ်းနေတဲ့အကြောင်း NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါတက်နိုင်သလောက်ခွဲခြားဆက်ဆံခြင်းမပြုကြောင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအပြည့်အဝပါဝင်နိုင်မှုအဓိကလမ်းကြောင်းဟာ21ရာစုပင်လုံညီလာခံသာဖြစ်သောဖြစ်ကြောင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအသီးသီးကကိုယ်စားလှယ်တွေနဲ့နေပြည်တော်မှာဖေဖော်ဝါရီလ23ရက်နေ့ကပြုလုပ်တဲ့တွေ့ဆုံပွဲအတွင်ပြောကြားခဲ့ပါတယ်။ညီညာရေးလုပ်ငန်းစဉ်ကိုဖော်ဆောင်နေတဲ့တစ်ချိန်တည်းမှာပဲရှမ်းကချင်နဲ့ကရင်ပြည်နယ်တွေအတွင်းမှာလည်းမြမတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောဒေသမှာအော်တိုဘာလ9ရက်နေ့ကနေကြားဆောင်ရဲစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်လူခွင့်ရေးချုပ်ဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဆွတ်ဆွဲပြစ်တင်နေချိန်မှာပဲရန်ကုန်မှာမနေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းတက်မတော်ကြီးရည်လေးညှိနှိုင်းကိုကဲရည်မှုဗိုလ်ချုပ်ကြီးမြထွန်းဦးကဆွတ်ဆွဲခံနေရတယ်လို့စစ်တပ်ကပြစ်မှုကျူးလွန်တာမျိုးတွေ့ရှိရင်စစ်စည်းကမ်းအရရေးယူသွားမယ်လို့ပြောဆိုလိုက်ပါတယ်အမျိုးသမီးတွေကိုအာရမပြုချင်တာပါဝင်ဆွဆွရွရွလူခွင့်ရချိုးဖောက်မှုတွေရှိတယ်ဆိုတော့ဆွဆွဲချက်တွေအတိုင်းခိုင်လုံတဲ့တပ်တွေထောက်ထားတွေခုချိန်ထိမတွေ့ရသေးသလိုနေရအမြောက်များကိုမီးရှို့ခဲ့တယ်ဆိုတော့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးနေပြီးတော့ကျူးလွန်ကြောင်းတွေ့ရှိခဲ့ရင်အရေးယူသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာပြည်တွင်းစစ်အဆုံးသတ်ပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့ညီညာရေးရဖို့မှာ27ရာစုပင်လုံကသာတခုတည်းသောလမ်းကြောင်းဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေအနေနဲ့နိုင်ငံရေး အခွင့်အရေးတွေကိုပြောဆိုပိုင်ခွင့်မရှိဘူးလို့မနေ့ကသတင်းစာရှင်းလင်းပွဲမှာပဲဗိုလ်ချုပ်ကြီးမြထုံးကပြောဆိုသွားခဲ့ပါတယ်။ NCA ကိုလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ဟာဒီကနေ့ match လာတရက်နေ့မှာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့တွေ့ဆုံမှုရှိနေတာဖြစ်ပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာတရုတ်နိုင်ငံတော်ကောင်စီဝင်ယန်ကြီးချီနဲ့အင်္ဂါနေ့က Washington DC မြို့တော်မှာတွေ့ဆုံခဲ့ပါတယ်။တွေ့ဆုံမှုတွင်နိုင်ငံအကြအပြုသဘောဆောင်တဲ့ဆက်ဆံရေးတရှိမှုနဲ့နှစ်ဖက်ထိပ်တန်းအရာရှိတွေကြားအဆင့်မြင့်ထိတွေ့ဆွေးနွေးမှုတွေပုံမှန်တရှိဖို့လိုကြောင်းထိပ်တန်းတန်တမာနှုတ်ကထပ်လောင်းအတည်ပြုပြောကြားခဲ့ကြပါတယ်။ကမ္ဘာစည်းဝါးအင်အားအကြီးဆုံးနိုင်ငံအကြနှုတ်နှစ်ဖက်အကျိုးဖြစ်ထွန်းစေမယ့်စည်းဝါးရေးဆက်ဆံမှုတွေအကြောင်းနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ပေါ်ဆွေးရင်ပူပန်မှုဖြစ်ရတဲ့အကြောင်းတွေကို Tillerson နဲ့ယန်ကြီးချီတို့ဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။ကျောင်းနိုင်ငံဟာမြောက်ကိုရီးယားအတွက်အရေးပါတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ပေမဲ့ကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့ရေးမှုကိုချိုးဖောက်ပြီးမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေအကြိမ်ကြိမ်ပြုလုပ်နေတဲ့ကိစ္စကိုစန့်ကျင်ကြောင်းပြောဆိုထားပါတယ်။
တတ22နှစ်ရှိလာပြီဖြစ်တဲ့အမည်အမေရိကန်ပြည်ဝင်ခွင့်ဗီဇာကန်ဆယ်မဲ့ Green Card အစီအစဉ်ဟာလူဝင်မှုကြီးကြပ်ရေးအပြောင်းအလဲတွေကိုအာရုံစိုက်ဆောင်ရွက်နေတဲ့သမ္မတအစ်တော်နယ်ထရန့်အစိုးရလက်ထက်နဲ့ Republican တွေထိန်းချုပ်ထားတဲ့ Congress လွှတ်တော်မှာပယ်ဖျက်ခံရမယ့်အခြေအနေတွေကို February လဆန်းကစလို့တကြော့ပြန်ကြုံလာရပါတယ် Republican Party ရဲ့ Arkansas ပြည်နယ်အထက်လွှတ်တော် Matt Tom Cotton နဲ့ Georgia ပြည်နယ်အထက်လွှတ်တော် Matt David Perdue တို့ပူးတွဲပြီးတော့အဆိုပြုခဲ့တဲ့ဥပဒေမူကြမ်းမှာဗီဇာကန်ဆယ်မဲ့အစီအစဉ်ကိုအဆုံးသတ်ဖို့ထည့်သွင်းထားသလိုတရားဝင်ပြောင်းရွှေ့နေထိုင်သူတွေနဲ့ဒုက္ခသည်တွေကိုနှစ်စင်လက်ခံနေတဲ့အရေးအတွက်ကိုလည်းရှော့ချသွားဖို့ပါဝင်ပါတယ်။အလားတူအောက်လွှတ်တော်ဥပဒေမူကြမ်းမှာတော့ဗီဇာကန်ဆယ်မဲ့ကိုအဆုံးသတ်ဖို့တင်ပြထားပါတယ်။ဒီကန်ဆယ်မဲ့အစီအစဉ်ကိုပယ်ဖျက်ဖို့အရင်တုန်းကတည်းက Republican နဲ့ Democrat ဥပဒေပြုအမတ်တွေအစုပြုခဲ့ဘူးပြီးတော့မနစ်ကအထိစ조사တာတွေရှိခဲ့ဘူးပါတယ်ဒါပေမဲ့ဥပဒေအဖြစ်နဲ့ပြဋ္ဌာန်းပယ်ဖျက်နိုင်တဲ့အဆင့်ထိတော့တစ်ခါမှမရောက်ခဲ့ပါဘူးအမေရိကန်ပြည်ထောင်စုက Green Card Visa ကန်ဆယ်မဲ့ဟာအမေရိကန်မှာအခြေချပြီးတော့နိုင်ငံသားဖြစ်လာနိုင်တဲ့အခွင့်အလမ်းဆိုပေမဲ့တရားမှာ 3.3 ရာခိုင်နှုန်းလောက်သာပေါက်နိုင်ခြေရှိပါတယ
်ဘုဒ္ဓနေမြခင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မနတာချန်တို့ကပြောပြခဲ့ကြတာပါ VOA နေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bambis.voanews.com အင်တာနက်စာမျက်နှာကရော VOA မြန်မာပိုင်းရဲ့ Facebook VOA Bambis News ဆိုတဲ့စာမျက်နှာပါပါကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထက်မှာပဲဓာတ်ရိုက်ဖမ်းယူနားဆင်နေပါတယ်ခင်ဗျာအခုတော့တမတော်သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတင်ပြကြပါတယ်ရခိုင်ပြည်နယ်မွန်တော်ခရိုင်ကိစ္စမှာဆွဆွဲခံရတယ်လို့စစ်တပ်ကပြစ်မှုတွေကျူးလွန်ကြောင်းတွေးရှိခဲ့ရင်တော့စစ်စည်းကမ်းအရအေးအေးယူသွားမယ်လို့တမတော်ကြီးရည်လေးညှိနှိုင်းကိုကဲမှုဘူချုပ်ကြီးမြာထွန်းဦးကပြောကြလိုက်ပါတယ်မွတ်စလင်မျိုးသမီးတွေကိုမဒိန်ကျင့်တာအပါအဝင်ဆွဆွဲရလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတိုင်းတကယ်ဖြစ်ခဲ့တယ်ဆိုတဲ့အထောက်အထားတွေအခုချိန်ထိတော့မတွေ့ရသေးဘူးလို့အင်္ဂါနေ့ကနေပြီးတော့မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာပါအပြည့်စုံကိုတော့မဆုမြတ်မွန်ကတင်ပြပါလိမ့်မယ်ခင်ဗျာ
အောက်တိုဘာလ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းမှုအတွင်ရိုဟင်ဂျာတွေအပေါ်လူမဆန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့တွေကဆွဆွဲနေကြချိန်မှာဆွဆွဲမှုတော်တော်များများအတွက်ခိုင်လုံတဲ့တပ်တွေအထောက်အထားမတွေ့ခဲ့ရဘူးလို့စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်မောင်တော်ကိစ္စနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေအကြောင်းဖေဖော်ဝါရီလ28ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကြီးရည်လေးညှိနှိုင်းကိုကဲရည်မှုဗိုလ်ချုပ်ကြီးမြာထွန်းဦးကအခုလိုပြောခဲ့တာပါအမျိုးသမီးတွေကိုမဒိန်ကျင်တာအပါအဝင်တခြားဆိုးဆိုးဝါးဝါကျူးလွန်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့စုံစမ်းမှုတွေအတွင်းလက်ခံနိုင်လောက်တဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့သတင်းတောက်တွေကိုသူကပြောခဲ့ပါတယ်နယ်မြေရှင်းလင်းမှုတွေအတွင်းအိမ်အမြောက်အများကိုစစ်တပ်ကမီးရှို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးနေပြီးတကယ်ဖြစ်ခဲ့တယ်ဆိုရင်စစ်စည်းကမ်းအရာအရေးယူသွားမှာဖြစ်တယ်လို့ပြောပါတယ
်။သတင်းမီဒီယာတွေကဖော်ပြထားတဲ့ပြစ်မှုတွေကိုကျူးလွန်တယ်လို့ကျွန်တော်တို့စစ်ဆေးပေါ်ပေါက်မယ်ဆိုလို့ရှိရင်ထုတ်ပြန်ထားတဲ့ဥပဒေတွေရ၎င်းစစ်စည်းကမ်းရ၎င်းထိရောက်ပြင်းထန်စွာလည်းကျွန်တော်တို့အရေးယူဆောင်ရွက်သွားမှာပဲဖြစ်ပါတယ်။
မောင်နှောခရိုင်ထဲမှာစစ်တပ်ရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာတွေကိုမျိုးရုံးတပ်ဖြတ်တဲ့အခြေအနေမျိုးအထိရောက်နေပြီလားလို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တချို့ကမေးခွန်းထုတ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးမြာထွန်းဦးကအခုလိုတုံ့ပြန်ပါတယ်
။ဒီလိုစုံစမ်းစစ်ဆေးတဲ့အခါမှာလူမျိုးတွုံးအောင်တပ်ဖြတ်မှုတွေမတွေ့သလိုဘာသာရေးအပြင်းနဲ့ချုပ်ချယ်မှုတွေမရှိတာကိုလည်းဒီဒေသမှာရှိနေတဲ့ဘင်္ဂလီလူဦးရေတွေရှိနေတဲ့ဗလီဘာသာရေးအဆောက်အဦတွေ မော်လဝီဥယျာဉ်တွေတိုးတက်များပြားနေခြင်းတို့ကဒါတသက်ဖြစ်နေပြနိုင်တဲ့အနေအထားမျိုးဖြစ်ပါတယ
်။နေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမောင်တော်ဒေသနေမြေရှင်းလင်းမှုတွေနဲ့ပတ်သက်လို့ဓာတ်ပုံတွေနဲ့လည်းရှင်းလင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အကြောင်းတနအိုင်လောက်ကြာတဲ့ရှင်းလင်းမှုအတွင်းမှာမောင်တော်ဒေသအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့ပြပသတင်းမီဒီယာတွေနဲ့အဖွဲ့အစည်းတွေကတစ်ဖက်သက်ဆွဆွဲဖော်ပြမှုတွေရှိနေတယ်လို့လည်းဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောပါတယ်။တမတော်အနေနဲ့တမတော်စစ်စေးရဲ့အရာရှိချုပ်ဦးစီးတဲ့စုံစမ်းစစ်စေးရဲ့အဖွဲ့ကိုဖွဲ့စည်းစုံစမ်းနေစေဖြစ်တယ်လို့နိုင်ငံတော်တမရယုံနိုင်ငံတော်အတိုင်ပင်ခံယုံတို့ကလည်းစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းနေကြပြီးတော့လောလောဆယ်အထိတော့ဆွဆွဲချက်တွေဟာမှန်ကန်တယ်လို့ပြောနိုင်တဲ့အထောက်အထားမရှိသေးဘူးလို့ဆိုပါတယ်သူအဆိုအရန်ကာရောဆွဆွဲမှုတွေလုပ်နေတာကိုစိတ်မကောင်းဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ
်ကျွန်တော်တို့နိုင်ငံတော်ကနေပြီးတော့ဆောင်ရွက်ပေးနေတာတွေကိုမျက်ကွယ်ပြုနေပြီးတော့တတိယအကူအညီဓာတ်တွေကိုမျက်ကွယ်ပြုနေပြီးတော့ဒီလိုအရန်ကာရောဆွဆွဲမှုတွေလုပ်နေတာတွေကလည်းကျွန်တော်လေးစိတ်မကောင်းစရာကောင်းတယ်ဆိုတာကျွန်တော်အနေနဲ့တင်ပြလိုပါတယ
်ကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်တပ်မတော်ရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာတပ်မတော်အကြီးအကဲတယောက်ကသတင်းစာရှင်းလင်းပွဲကိုပထမဆုံးလှုပ်ခဲ့တာဖြစ်ပါတယ်။မြန်မာအစိုးရရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံရရောက်နေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂစုံစမ်းရေးမှူးရန်ဟီလီကလက်တလောမှာပဲပြောခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ထွက်ပြေးခဲ့ရတယ်လို့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုတွားရောက်တွေးဆုံမေးမြန်းခဲ့ပြီးတဲ့နောက်မှာသူကအခုလိုပြောခဲ့တာပါ။လူ့အခွင့်အရေးဆောင်ရွက်သူတချို့ကလည်းအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေအနေနဲ့ယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေကြပြီးတော့တီးခြားလွတ်လပ်ပြီးဗန်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုနေကြပါတယ်ရှင်
။မဆူမြတ်မွန်စူးစီးတင်ပြခဲ့တာပါ။ဒါနဲ့တစ်ဆက်တည်းမှာပဲတမတော်ကကွယ်ရေးဦးစီးချုပ်ယုံကြည်ရည်လေးညှိနှိုင်းကုကဲရည်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးကနေပြည်တော်မှာမနေ့ကလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းရေရှည်တည်ရက်နဲ့ငြိမ်းချမ်းရေးရဖို့ဆိုရင်27ရာစုပင်လုံညီလာခံဟာတခုတည်းသောလမ်းကြောင်းဖြစ်ကြောင်းနဲ့ NCA အပြည့်အစချုပ်လက်မှတ်မထိုးဘဲနိုင်ငံရေးအခွင့်အရေးတွေပြောဆိုပိုင်ခွင့်မရှိကြောင်းပြောကြားသွားပါတယ်။နေပြည်တော်သတင်းစာရှင်းလင်းပွဲကနေ VOA သတင်းတော့ကိုမိုးစောအခုလိုသတင်းပေးပို့ထားပါပါ။
ဟုတ်ကဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကဝါတက်ဖွဲ့အပါဝင်တရုတ်မြန်မာနယ်စပ်ဒေသကတိုင်းသာလက်နက်ကိုင်ဖွဲ့တွေကတနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးပဲငြိမ်းချမ်းရေးပေါ်ဆောင်ဖို့သဘောထားထုတ်ပြန်နေချိန်မလာတရက်နေ့မှာထိုင်းမြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်ဖွဲ့တွေနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တို့တွေ့ဆုံဖို့ပြင်ဆင်နေချိန်မှာတက်မတော်ရဲ့သဘောထားကိုအတိအလင်းထုတ်ဖော်လိုက်တာဖြစ်ပါတယ်ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလကဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသစစ်ပွဲနဲ့အောက်တိုဘာလကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အခြေအနေတွေကိုပြန်လည်ရှင်းလင်းခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကိုရှင်းလင်းစင်မှာပဲလက်ရှိငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်တဲ့တက်မတော်ရဲ့သဘောထားကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြီးရည်လေးညှိနှိုင်းကုတ်ကဲရင်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးကအခုလိုထည့်သွင်းပြောကြားသွားတာဖြစ်ပါတယ်
။တိုင်းသာပေါင်းစုံနဲ့စူးစီးထားတဲ့ကျွန်တော်တို့တက်မတော်အနေနဲ့ဘာခွဲခြားမှုမှမရှိပါဘူးနိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးနဲ့တိုင်းရင်းသားတွေရဲ့လူမှုအကျိုးစီးပွားတိုးတက်ရေးကိုကြားရအခန်းကဏ္ဍကနေအဓိကပေါ်ဆောင်သွားဖို့ပဲရှိပါတယ
်တမရော်အနေနဲ့ထာဝရငြိမ်းချမ်းရေးရရှိသည့်အထိကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအခုလိုဂရိပြုခဲ့ပါတယ
်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုလည်းထာဝရငြိမ်းချမ်းရေးဆောင်ရွက်နိုင်ဖို့ဆိုပြီးတော့နိုင်ငံတော်အစိုးရပြည်သူတို့နဲ့အတူပူးပေါင်းပြီးအသွန်ခွန်ဆိုင်ကြိုးပမ်းဆောင်ရွက်နေပါတယ်ပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာခိုင်ခိုင်မာမာရှောက်လန်းနိုင်ရေးအတွက်ကိုပူပေါင်းဆောင်ရွက်နေတယ်လို့ငြိမ်းချမ်းရေးရယူလို့စိတ်အပြည့်နဲ့ထာဝရငြိမ်းချမ်းရေးရတဲ့အထိကြိုးပမ်းတည်ဆောက်သွားမယ်ဆိုတော့ကျွန်တော်တို့နေကတိပြုပါတယ
်လက်နက်ကိုင်ပြပခရရဲစမ်းရေးအတွက် NCA ကိုလက်မှတ်ရေးထိုးဖို့နဲ့ထာဝရငြိမ်းချမ်းရေးအတွက်တခုတည်းလမ်းဟာ27ရာစုပင်လုံဖြစ်ကြောင်းလည်းအခုလိုပြောပါတယ
်လက်နက်ကိုင်ပြပခတည်ရစမ်းရေးအတွက်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက် NCA ဆိုတာကိုလက်မှတ်ရေးထိုးဖို့ပဲလိုအပ်ပါတယ်ပြည်သူတွေလုံလားတောက်တနေတဲ့ပန်းနိုင်ကိုလက်နက်ကင်ဒီလန်းနဲ့ရောက်ရှိနိုင်မှာမဟုတ်ပါဘူးလက်နက်ကင်ပြည်ပကတ်တွေခြုံငိမ့်ပြီးတော့ရေရှည်တည်ထက်နဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ရေးအတွက်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်းလုံးဆိုတာဟာတခုတည်းသောလမ်းကြောင်းဖြစ်တယ်လို့ကျွန်တော်အနေနဲ့ခံယူထားပါတယ
်ငြိမ်းချမ်းရေးတည်ဆောက်ရမှာအနာဂတ်ကိုမျှော်တွေးဖို့လည်းအခုလိုပြောဆိုပါတယ
် NCA လက်မှတ်ရေးထိုးထားခြင်းမရှိဘဲနဲ့နိုင်ငံရေးအခွင့်အရေးတွေကိုတော့ပြောဆိုပိုင်ခွင့်မရှိပါဘူးအမှန်တကယ်ငြိမ်းချမ်းရေးရဖို့ဆိုရင်မိမှန်လမ်းမှန်နဲ့ကြိုးစားရပါမယ်။လက်နဲ့အားကိုးနဲ့ဖြန့်လန်းပြီးသုံးပြီးတော့ဆောင်ရွက်လို့တော့မရနိုင်ပါဘူး
။ ငက်ဖန်မလာတရနေ့မှာနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမဲ့ NCA ကိုလက်မှတ်မီထိုးသေးတဲ့တိုင်းသားနဲ့နိုင်ငံအဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ကတော့27ရာစုပင်လုံမှာပါဝင်ရေးအတွက်တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲကြောင်ကြေညာဖို့တောင်းဆိုထားပါတယ်။ဒီတောင်းဆိုမှုအပေါ်မှာဗိုလ်ချုပ်ကြီးမြတ်ထွန်းဦးကအခုလိုတုံ့ပြန်ပါတယ
်။တမန်တော်ဘက်ကနေပြီးတော့အပြစ်ခတ်ရစဲကိုဥစွာလှုပ်ဆောင်ပေးပါဆိုတဲ့တောင်းဆိုချက်ပေါ့။NCA လက်မှတ်ထိုးလိုက်လို့ရှင် NCA ဆိုတာအပြစ်ခတ်ရစဲရေးစာချုပ်ပဲဒါပြီးနေတဲ့ကိစ္စပဲဒါကိုသဘောတူတဲ့တို့ကြောင့်အဖွဲ့ချစ်ဖွဲ့ကလည်းလက်မှတ်ထိုးပြီးသွားပြီပဲဆိုတော့သူတို့အနေနဲ့ဒါမေးစရာမေးခွန်းမဟုတ်ဘူးလို့ကျွန်တော်အနေနဲ့ကတော့မြင်ပါတယ်နော
်ပြီးခဲ့တဲ့အောက်တိုဘာလမှာ NCA လက်မှတ်ရေးထိုးချိန်ကတန်းတားလက်နက်ကိုင်အဖွဲ့တချို့ကိုအစိုးရကမဖိတ်ခေါ်ခဲ့ပါဘူးဒီလိုအားလုံးမပါဝင်တဲ့အတွက်ကြံလက်နက်ကိုင်အဖွဲ့အတော်များများကလည်းပါဝင်လက်မှတ်မရေးထိုးခဲ့ပါဘူးNCA မှာပါဝင်လက်မှတ်ရေးထိုးဖို့မဖိတ်ကြားခဲ့တဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတက်မတော်ရဲ့သဘောထားကိုလည်းအခုလိုပြောဆိုပါတယ်
။ရှင်းလင်းတဲ့အထက်မှာ AA နဲ့တူတူကျွန်တော်တို့ MNDAA ဆိုတာရှိတယ်။နော်နောက်တစ်ခုက TNL ဆိုတာရှိတယ်။ဒီသုံးဘွဲကအယသအစိုးရဆိုပြီးတော့ဒီမိုကရေစီအစိုးရပေါ်လာပြီးတဲ့အချိန်ကြမှာတို့ကဖြစ်လာတဲ့အဖွဲ့တွေ။အဲ့တော့နောက်ပိုင်းမှာဖြစ်လာကြတဲ့အဖွဲ့စည်းတွေဒီအဖွဲ့စည်းတွေကိုတော့ကျွန်တော်တို့ကတရားသတ်မှတ်ပြီးတော့တို့ကိုငင်းငင်းဖိတ်ခေါ်ငင်းငင်းဆွေးနွေးပြီးတော့ NCA လက်မှတ်ထိုးပါစတဲ့ပြင်ကျွန်တော်တို့ပြောနေစရာအကြောင်းမရှိဘူးပေါ့လေ
ဒီကနေ့သတင်းစာရှင်းလင်းပွဲမှာတရားလွတ်တော်ရှိနေပြီးဥက္ကဋ္ဌကြီးလုံးကြံခံရတာနဲ့ပတ်သက်လို့တရားခံဖန်ဆီးရမိရေးကိုတက်မတော်ကပူပေါင်းဆောင်ရွက်နေကြောင်းပြောကြားခဲ့တယ်လို့လုံးကြံမှုမှာတက်မတော်ရရှိဟောင်းတွေပါဝင်ပေမဲ့တက်မတော်ကပါဝင်ပတ်သက်တာမရှိကြောင်းလည်းသတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားခဲ့ပါတယ
်ဖီဝီသတင်းတော့ကုမိုးစောပါခင်ဗျာတမရောသတင်းစာရှင်းလင်းပွဲအကြောင်းတင်ပြပြီးခုတစ်ခါတော့ငင်းငင်းရေးကိစ္စပဲကြည့်အောင်ပါမြမငင်းငင်းရေးဖြစ်စဉ်မှာကုလသမဂ္ဂပါဝင်ကူညီမဲ့အစီအစဉ်ကိုမတ်လအတွင်းစတင်နိုင်ဖို့မျှော်လင့်ထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံကပြောပါတယ်ဒီတော့အတွင်း NCA စာချုပ်ကိုထောက်ခံထားတဲ့အင်းနီချင်းတရုတ်အစိုးရကလည်းငင်းငင်းရေးအတွက်ပါဝင်ကူညီပေးနေပေမဲ့အပြည့်ရစာချုပ်မှာလက်မှတ်ထိုးရေးမထိုးရေးဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်မှာပဲမူတည်နေတယ်လို့တရုတ်သူတည်တူကပြောကြားလိုက်ပါတယ်မြမငင်းငင်းကြီးဖြစ်စင်မှာကုလသမဂ္ဂနဲ့တရုတ်တို့ရဲ့အခမ်းအနားတွေဘယ်အတိုင်းအတာတိရှိနေပါသလဲဆက်သွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကပြည်စုံပြောပြမှာပ
ါဖေဖော်ဝါရီလ23ရက်နေ့ကနေပြည်တော်မှာဒေါက်ဆန်းစုကြည်ဦးဆောင်ကျင်းပတဲ့ငင်းငင်းကြီးရန်ပုံငွေဆိုင်ရာအစည်းအဝေးမှာကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးအစီအစဉ် UNDP ကအဆိုပြုထားတဲ့မြမငင်းငယ်ရေးဖြစ်စဉ်မှာပါဝင်ကူညီမဲ့အစီအစဉ်ကိုမြမအစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားသဘောတူညီခဲ့ကြပါတယ်။အကျိုးဆက်အဖြစ်ကုလသမဂ္ဂဘက်ကအကူအညီတွေကိုမတ်လအတွင်းစတင်ပေးနိုင်မှုမျှော်လင့်ထားကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံပြောခွင့်ရအမျိုးသမီးက VOA ကိုခုလိုပြောပါတယ
်။ The UN platform is expected to start operating next month.It will provide
ကုလသမဂ္ဂကပါဝင်ကူညီမဲ့အစီအစဉ်ကိုနောက်လအတွင်းစတင်နိုင်မှုမျှော်လင့်ထားပါတယ်။အဲ့ဒီအစီအစဉ်ကနေတခြားလိုအပ်တဲ့အကူအညီတွေအပါအဝင်မြမငင်းငယ်ရေးဖြစ်စဉ်ကိုအထောက်အကူပြုတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုဆောင်ရွက်ပေးမှာပါ။ဒီထဲမှာ JMC အပြစ်ခတ်ရစဲရေးပူးတွဲစောင့်ကြည့်ရေးကော်မတီကိုအလှူရှင်နိုင်ငံတွေကငွေကြေးနဲ့ကျွမ်းကျင်မှုအထောက်ပံ့တွေပေးမဲ့အစီအစဉ်၊စီမံခန့်ခွဲမှုနဲ့ JMC ရဲ့ကျွမ်းကျင်ပညာရှင်တွေလုပ်ငန်းစဉ်တွေအားကောင်းလာအောင်ကူညီပေးဖို့စတာတွေပါဝင်ပါတယ်
။ဒီတော့တွင်မြမငင်းငယ်ဖြစ်စဉ်မှာလေ့လာသူအနေနဲ့ပါဝင်ကူညီနေတဲ့တရုတ်အစိုးရဘက်ကတော့သူ့ရဲ့နေဆက်တစ်လျှောက်မှာရှိနေတဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်ဖွဲ့တွေကိုမြမအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့တိုက်တွန်းထားပါတယ်။ဒါပေမဲ့ဆုံးဖြတ်ချက်ဟာတိုင်းသားလက်နက်ကိုင်ဖွဲ့တွေအပေါ်မှာပဲမူတည်တယ်ဆိုတဲ့သဘောထားရှိနေကြောင်းတရုတ်မြမအရေးကျွမ်းကျင်သူ American အခြေဆိုင် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကအခုလိုပြောပါတယ်
The peace process depends on the Burmese government's ability to negotiate with the ethnic minorities.It's an internal
ညီငယ်ရေလုပ်ငန်းစဉ်တွေကမြန်မာအစိုးရအနေနဲ့လူနည်းစုတိုင်းရင်းသားအဖွဲ့တွေနဲ့ဘလောက်ညှိနှိုင်းနိုင်စွမ်းရှိသလဲဆိုတဲ့အပေါ်မှာမူတည်နေပါတယ်။ဒါကပြည်တွင်းရေးကိစ္စပါ။တရုတ်အစိုးရဘက်ကတော့သူတို့လုံနိုင်သလောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုညီလာခံကိုတက်ဖို့ဗဟိုအစိုးရနဲ့ညှိနှိုင်းဆွေးနွေးဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကသူတို့လက်မခံနိုင်တဲ့အကြောင်းအချက်တွေကြောင့်တရုတ်တို့တိုက်တွန်းနေတယ်လို့မျိုးမလုပ်ဘူးဆိုရင်လည်းတရုတ်အနေနဲ့ကမလုံမနေလုပ်ရမယ်လို့ပြောမှာမဟုတ်ပါဘူး။ဒေါက်ဆန်းစုကြည်နဲ့ UNFC ညညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ်။
မက်လအတွင်းကျင်းပဖို့ရထားတဲ့ဒုတိယအကြိမ်21ရာစုပင်လုံနီလာခံမတိုင်ခင်တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်နိုင်ရေးဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရဘက်ကရောတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကပါစ조사ညှိနှိုင်းနေကြတာပါအခုလိုအားလုံးပါဝင်ရေးညှိနှိုင်းရမှာမြန်မာတပ်မတော်ဘက်ကသဘောထားကန့်သက်ချက်တွေဟာရှေ့တိုးဆောင်ရွက်မဲ့အခြေအနေတွေကိုအဟန့်အတားဖြစ်နေပြန်တယ်လို့အကက်ကက်တချို့ကလည်းသုံးသပ်ကြပါတယ်ရှင
်မင်းညှိနှိုင်းစုံစမ်းမေးမြန်းတင်ပြခဲ့တာပါသောရစီနေအခုနားဆင်နေရတာက VOA မြန်မာပိုင်းရဲ့ဗုဒ္ဓနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ် VOA မြန်မာပိုင်း Facebook ကနေကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေတာလည်းဖြစ်ပါတယ်ခင်ဗျာအခုတော့ကချင်ပြည်နယ်ဘက်ကဒုက္ခသည်တွေအရေးကိစ္စကိုလည်းကြည့်ရအောင်ပါပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကချင်ပြည်နယ်လိုင်းစာမြူနာတဝိုက်မှာထပ်မံဖြစ်ပွားလာတဲ့စစ်ပွဲတွေကြောင့်ငကိုရှိပြီးသား IDP စစ်ပေးဆောင်ဒုက္ခသည်စခန်း၃ခုကဒုက္ခသည်တွေဟာတရုတ်နယ်စပ်နဲ့နီးတဲ့ဒေသဘက်ကိုထပ်မံထွက်ပြေးကြရပြီးရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တွေနဲ့ဘာသာရေးခေါင်းဆောင်တချို့ကပြောပါတယ်အဲ့လိုစစ်ဘေးကနေထွက်ပြေးနေရတဲ့ကလေးငယ်တွေဒီနှစ်အတွက်အတန်းတင်ဆောင်မွေးပွဲကိုဖြေခွင့်မရကြတော့ဘူးလို့လည်းသိရပါတယ်ဒီအကြောင်းကိုဆက်ပြီးနားဆင်ရမှာပါမကြာသေးခင်ကကချင်ပြည်နယ်လိုင်ဇာနာတဝိုင်းမှာဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် KIU အထင်းချုပ်ဒေသမှာငခုရှိပြီးသားဇိုင်းအောင်မကရန်ခေါရှောင်စတဲ့စစ်ဘေးဒုက္ခသည်စခန်း၃ခုကဒုက္ခသည်တွေဟာတရုတ်နေဆက်နာကရှီအီယန်ဒေတာဘက်ကိုယာယီထွက်ပြေးခိုလုံနေကြရပါတယ်။အဲ့ဒီဒေတာမှာယာဒီရုအလွန်အေးတာကြောင့်ဒုက္ခသည်တွေအလွန်ဒုက္ခရောက်နေတယ်လို့သူတို့ကိုအကူအညီရရေးလှုပ်ဆောင်နေတဲ့ဝမ်ပေါင်နင်းထွဲ့အဖွဲ့တာဝန်ခံဒေါ်မီရီတောင်ကပြောပါတယ်
။ဟုတ်ပါတယ်ခန်း၃ခုပေါ့နော်။ဒါရောမကရန်ရန်နောက်ပြီးမှအဲ့ဒီခေါဆောင်တို့အဲ့ကလူတွေဆိုသူတို့မှာစစ်ကအပြင်းထန်ဖြစ်တဲ့အတွက်ကြောင့်မို့အဲ့တောက်ဆောင်မရှိတော့တဲ့စခန်း၃ခုလူပေါင်းကတော့8000နဲ့တောင်းကြရှိမယ်အဲ့လောက်ကလူရင်ကရာဒီဥတုရဲ့တန်ခံစားရတယ်ပြီးအခုချိန်မှာဆိုကြတကယ်ယာယီမှုကပလတ်စတစ်တဲလေးတွေနဲ့ကိုနင်းနေရတယ်ဆိုတက်ကြီးရုံတွေအတွက်ကလည်းတော်တော်လေးဆက်ခဲရပေါ့အဲ့ညမှာကဇာနဲ့ညချက်သူကနည်းနည်းအေးရပေါ့ဒုက္ခရောက်နေတဲ့ညမှာတကယ်ကိုလူသားချင်းဆန္ဒမှုအကူအညီကိုဖြည်းဖြည်းရောက်ပေါ့ပို့ပြီးဖို့အရေးကြီးပါတယ်
ကချင်ပြည်နယ်တွင်မှာရောရှမ်းမြောက်ပိုင်းနဲ့ကချင်နယ်စပ်ဒေသတွင်မှာပါ KIA ကချင်တပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေကြိုကြာကြိုကြာပြန့်ဖြစ်နေတာပါဒီစစ်ပွဲတွေကြောင့်အင်အားစုပေါင်း420လောက်ထွက်ပြေးနေရတယ်လို့ကုခိုင်မြို့ကချင်နှစ်ချင်းအသင်း KBC ရဲ့တင်းဟုတ်ဆရာဦးကွန်တိုင်ကပြောပါတယ
်အခုဒီကတော့ KIA ဒေသငယ်တွေဖြစ်တဲ့ဒီဇိုင်းအောင်တို့အဲ့ဘက်မှာတိုက်ပွဲဖြစ်လာတော့သူကထပ်ပြေးရတယ်ထပ်တပ်ပြေးရပြေးရတာပေါ့ထပ်ပြေးရတော့ရှိအိမ်ရောက်မဲ့မှာရောက်သွားတာပေါ့နော်အဲဒီမှာတော့အရန်ဒုက္ခရောက်လာတယ်နော်ခလို့စင်မှာအိမ်ထောင်ပေါင်း420လောက်ကဒီ shelter တွေအစားအသောက်တွေတော့ဆေးဝါးတွေအရန်လိုအပ်နေတာပေါ့နော်ဟောရင်းပေါ့နော်ရာတီဥတွေကျန်းနောက်ဒီနှင်းနေလဲကြရေလေးခဲအဲလိုနေထိုင်ရင်းပေါ့တို့ကဟိုမိုးကလေးနဲ့နေရတာပေါ့နော
်စေဘေးဆောင်ရင်ထွက်ပြေးနေရတဲ့အတွက်မူလာတန်းအလေတန်းအဆင့်ကလေးငယ်တွေဒီနှစ်အတွက်အတန်းတင်ဆောင်မွဲကိုဖြေခွင့်မရကြတော့ဘူးလို့ဒေါ်မီရီတန်ကပြောပါတယ်
တချို့ကလေးတွေကသံပွဲမဖြေနိုင်တော့ဘာဖြစ်လို့ဆိုဒီဇန်နဝါရီလောက်ကြရနေကိုအဲ့ဒီတို့ကထပ်ပြီးနေရတာ2ရက်3ရက်အဲ့လိုထပ်ပြီးနေတဲ့အခါကျတော့တောင်းရင်ပိုင်းနဲ့မလုပ်ပေးနိုင်ဘူးအဲဥမာအတန်းကြီးရဲ့လူကတော့လိုက်စားကိုသွားပြီးတော့အဲ့မှာရှိတဲ့တောင်းမှာပတ်သက်တာမျိုးရှိနေအတန်းငယ်တဲ့ကလေးတွေကကျတော့အဲ့မှာရှိတဲ့တောင်းသားတော်တော်များများရာကနန်းကတော့တို့ဒီနေ့စာတင်းမှာတို့သံပွဲဖြေခြင်းမရှိကြလေးကြီးတယ
်ကချင်းစစ်ပေးဆောင်ဒုက္ခသည်တွေအတွက်မြန်မာကျပ်ငွေ3,000ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလူမှုဝန်ထမ်းကေဇယ်ရီးနဲ့ပြည်လဲနေရခြားရာကြီးဝန်ကြီးကတဆင့်ထောက်ပံ့လှူဒန်းသွားဖို့ဖေဖော်ဝါရီလ2ရက်နေ့မှာပေးအပ်ခဲ့တာပါအဲ့ဒီအကူအညီတွေဟာအခုချိန်ထိတော့ဒုက္ခသည်တွေလက်ထဲရောက်မလာသေးဘူးလို့ KBC ရဲ့သတင်းဟောဆရာဦးကွန်နိုင်ကပြောပါတယ
်ဒီဒေါ်ဆန်းစုကြည်ပေးတဲ့သိန်းပေါင်း3,000ပေါ့အဲ့ဒါတော့ rehabilitation ပေါ့နော်အဲ့ဒီတွေကကိုအင်ကိုကြလေထူထောင်ရခါမှာသုံးဖို့လို့ကျွန်တော်နားလည်တယ်လောလောဆယ်တော့မဟုတ်သေးဘူးကျွန်တော်တော့အမြင်ကတော့စစ်ပွဲတွေရပ်သွားရင်တော့အေးချမ်းသွားတော့ IDV လည်းကိုအင်ကိုပြန်ရအောင်ပေါ့လက်တွေ့မှာကျွန်တော်ဒီ IDV ကထွက်ပြေးနေရတုံးပဲလေ
ဒီကိစ္စလူမှုဝန်ထမ်းကေဇယ်ရင်းနဲ့ပြန်လည်နေရခြားရာကြီးဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူးကချင်းဒေသတွင်းစစ်ပွဲတွေကြောင့်ကချင်းစစ်ပေးဆောင် IDV ဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်ပေါင်း132,000လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American အတန်ကဗိုလ်တူနေ့မနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းမီတာ32 40 50နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေတက်ကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့ခါမှာတော
့တန်တရာဖြစ်ပွဲဒီအမှုအခင်းမှာပါနေတဲ့လူတွေအားလုံးကိုဆုံဆုံပါငင်းငင်းဖြစ်စည်းစလာနောက်ပြီးတော့မှအစွမ်းကုန်အားဖြင့်
ဥက္ကဋ္ဌလုတ်ကြံခံရမှုနဲ့ပတ်သက်လို့ပြည်ရေးရဲ့သတင်းစာရှင်းလင်းပွဲပေါ်မှာဆွေးနွေးထားချက်တွေကိုမကြခင်နားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအေဒီတာအဘော်နဲ့သတင်းဆောင်မတွေကိုမူရင်းအဘော်မပြတ်ဦးကျော်စံသာကစူးစီးတင်ဆက်ထားပါတယ
်။မြန်မာနိုင်ငံမှာတရုတ်ကမုန်ဘေးဒုတ်ပြလုနေခြင်း China uses carrot and stick in Myanmar ဆိုတဲ့ကောင်းစဉ်နဲ့Asia Times မှာဗတ်လစ်နာရေးသားထားတာကိုဖတ်ရပါတယ်။တရုတ်ဟာမြန်မာနိုင်ငံအချုပ်အခြာအနာကိုလေးစားတယ်။အိန္ဒိယမိတ်ဆွေကောင်ပီသားစွာလှုပ်ဆောင်နေတယ်လို့အာရှရေးရာတရုတ်အထူးသံဆွန်ကောက်ချင်းကပြောကြားခဲ့ပါတယ်။ဒီပြောကြားရဟာအခုခါမှာ UWSA ဝတ်တပ်ဖွဲ့ကတနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ်ဖြစ်တဲ့ NCA ကိုဆန့်ကျင်ပြောကြားလိုက်တာနဲ့စဉ်းစားကြည့်ရင်လုံးဝဖိလာဖြစ်နေပါတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်မူဝါဒကိုဒီလိုအလွှာလိုက်လုပ်ထားတာဟာတရုတ်တို့မှအကြောင်းရှိပါတယ်။ဆွမ်းကောက်ချင်းရဲ့စကားကတော့အပေါ်ယံအလွှာဖြစ်ပြီးဒေသရင်းနိုင်ငံတွေတန်းစစ်မြေကြီးအတွက်သုံးတဲ့အချက်ဖြစ်ပါတယ်ဒုတိယအလွှာကတော့ကွန်မြူနတီပါတီဘဟုကော်မတီက1950ပြည်လွန်မှာထူထောင်ခဲ့တဲ့နိုင်ငံသားဆက်ဆံရေးဌာနကတဆင့်ကဘာတလွှာကကွန်မြူနတီပါတီတွေနဲ့ဆက်သွယ်ပြီးတော်လှန်ရေးအင်အားစုကိုအားပေးတဲ့လုပ်ရဖြစ်ပါတယ်အဲ့ဒီဒုတိယအလွှာလုပ်ရတဲ့မှာ UWSA ဝတ်တပ်ဖွဲ့လိုအဖွဲ့တွေပါဝင်ပါတယ်တတိယအလွှာကတော့ပြည်သူ့လူမျိုးရေးတပ်မတော်လို့ခေါ်တဲ့တရုတ်စစ်တပ်ဟာကျန်နိုင်ငံတွေရဲ့အစိုးရရောအစိုးရမဟုတ်တဲ့စစ်တပ်တွေနဲ့ဆက်သွယ်ပြီးလက်နက်ရောင်းချတဲ့ကိစ္စဖြစ်ပါတယ်။အဲ့ဒီကိစ္စဟာ UWSA ဝတ်တပ်ဖွဲ့အတွက်လက်နက်မျိုးစုံရရှိနိုင်ပြီးအစိုးရကိုတော်လှန်နေတဲ့တခြားအဖွဲ့တွေကိုလည်းပဲဝေငှပေးနိုင်ပါတယ်။ဒါပေမဲ့တရုတ်မြန်မာနယ်စပ်မှာတော့မငြင်းသက်မှုကြီးထွားလာလို့တရုတ်တို့ကလိုလားဟန်မရှိပါဘူး။ UWSA ကိုဒီလိုလက်နက်တွေပေးထားတာဟာမြန်မာအစိုးရနဲ့ဆက်ဆံရေးမှာချင်းကြောက်တဲ့တနည်းအားဖြင့်ပြောရင်ဒုတ်ပြထားတာဖြစ်ပါတယ်။အခြားတစ်ဖက်မှာတော့အကူအညီပေးမယ်၊ကုံသွယ်မှု၊ရင်းနှီးမြှုပ်နှံမှုစားတဲ့ဟာတွေနဲ့ချော့မော်ပြီးမုတ်ပေးထားတာလည်းဖြစ်ပါတယ်။မြန်မာအစိုးရနဲ့ဆွေးနွေးမှုတွေအပါအဝင်အင်ဂျင်ရေးဖြစ်စဉ်မှာတရုတ်နိုင်ငံပါဝင်ကြီးကြပ်ရေးကိုပန်ဆန်းညီလာခံဖိတ်ကြားခဲ့ပါတယ်။သူတို့အတွက်မဟာဗျူဟာကျတဲ့မြန်မာနိုင်ငံအရေးမှာအနောက်နိုင်ငံတွေကိုလက်မခံဖို့တရုတ်အတွက်စိတ်အရေးကြီးပါတယ်။စီအစိုးရရဲ့လူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာမှာအကာအကွယ်ပေးခဲ့တဲ့တရုတ်နိုင်ငံဟာစီအစိုးရစီကစစ်တပိုင်းအစိုးရစီအနာလွှဲစီနှုန်းကခေတ္တရဆိုင်ကြခဲ့တဲ့သူတို့ရဲ့အလွှာလွှာအထက်ထက်မူဝါဒကိုအခုခါပြန်လည်ကျင့်သုံးနေပြီဖြစ်တယ်လို့ရေးသားထားပါခင်ဗျာမြန်မာညီညာရေးဖြစ်စဉ်အတားအဆီကိုချိုးဖောက်ရေးဆိုတဲ့ခေါင်းစဉ်နဲ့ဒီအရာဝတီမှာလီယူယောင်ရေးသားထားတာကိုဆက်လက်တင်ပြလိုပါတယ် UNFCA ကတိုင်းရင်းသားတို့ NCO လက်မှတ်မထိုးပဲချလက်ကျိုးကိုပြုပြင်ဖို့တောင်းဆိုလိုက်ခြင်းကစပြီးရက်တက်နေခဲ့တဲ့ငင်းငင်းရေးဖြစ်စဉ်ဟာအပြန်အလှန်တိုက်ခိုက်မှုတွေပြန်ပေါ်လာခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှုကြီးမင်းအောင်ဟန်တို့အကြဆက်ဆံရေးတင်းမာပြီးထိတိုက်တူးမှုတွေရှိလာပါတယ်။လက်မှတ်မထိုးတဲ့အဖွဲ့တွေနဲ့အလို့သဘောတွစ်ဆုံမှုတွေရှိနေပေမဲ့မထိရောက်ပါဘူး။တကယ်တော့အလို့သဘောတွစ်ဆုံမှုတွေဟာအင်မတန်ထိရောက်တဲ့နီးပရိရဖြစ်ပါတယ်။အခုခါမှာတော့တိုင်းရင်းသားလက်နက်ကိုင်တွေဟာအစိုးရစီကိုသူတို့ပြောကျင်တဲ့စကားပေါက်ရုပ်ဖို့အတွက်တရုတ်ကိုအားထားနေရပါပြီ။မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခတွေဟာတရုတ်မြန်မာနယ်စပ်မှာအဓိကဖြစ်လာတော့တရုတ်တို့နှစ်နာပါတယ်။ဒါကြောင့်တိုင်းရင်းသားတွေ NCA ကိုလက်မှတ်ရေးထိုးဖို့တရုတ်အပြင်းထန်တိုက်တွန်းနေပါတယ်။ NCA ကိုလက်မှတ်ရေးထိုးခြင်းဒီသားလျင်ငြိမ်းချမ်းရေးဖြစ်စဉ်အတွက်အဓိကကြတယ်လို့တရုတ်ကဆိုပါတယ်။အရှိမအခက်အခဲတွေဘယ်လိုပင်ရှိစေမ Nima Ninja Yiha, Tangua Lizashi, Lula Yabishinga Salo, Gutima, Nisa Sungo Pio Walime. Ninja Yajina Sidna, Fifi Sini Jabi, Asua Bega, Fifa Mindare, Sasane Nibriye, Kongon Sibu Luate, Lubejita Tavakna.
Nipinana Padalo, Gabatuan Blog Rima, Paris, Yeni, Swinwin Jadles Rago, Tanilani, Nyabe Jaima, Bloggery Biodamia season, Anni, Tinsep Bini Varishi, Tolin Pide, Bloggery Biodamia season Rigole, Fio in Yamawai, website ye, Tuta Piapias, Red Ganda Alma, Piansha, Natang Naimare, website Lisaga, Burmese.foanews.com Pipare, Bloggery Biodamia season go, Weaver and Jambijanes, so you know. Blogger lo gong sin tat pi raw burmese@voanews.com si go email po pe si jin ma le shin
view ga bulu ni mne khin a season ni go set pi tin set ni ba le khnya aku raw mne khin english tin gan sa go le la ja ya aw ba american indian thon english tin gan sa go to lat lat tan ga po cha ma phit par de
idiom
living hand to mouth
pibare salumbanga l I v I n g living a l I v e live sure sakalunga la pi lo tet shin ni thain na ko sulu da phit pare h a n d hand ga le t o 2 ga ma m o u t h mouth ga baza so ro sakbait khun ye thai yai thi be ga ro ဘဝရတီတာလက်ကဏီပစားဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြက်တိတ်ကြတဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခက်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပစတ်သေးတန်းထရမယ့်အခြေအနေမျိုးမျိုး hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာကလေး3ယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
ဒီနေ့လုံးမှဒီနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ
Living hand to mouth.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းတိုင်းမှာဒလလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့အင်္ဂါညတရိပ်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရပါမယ်ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါခင်ဗျာအင်္ဂါညတရိပ်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ25ရက်နေ့မှာပြည်ထရေးဝန်ကြီးဌာနကနေပြီးတော့ရှင်းနေကြီးဦးကိုညီလုတ်ကြံခံခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့အပေါ်မှာသတင်းစာရှင်းလင်းပွဲတစ်ခုလုပ်ခဲ့ပါတယ်။ဒီသတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့လူပြောသူပြောအများဆုံးအချက်နှစ်ချက်ရှိပါတယ်။တစ်ချက်ကဒီဖြစ်ရပ်ဟာအစွန်းရောက်မျိုးချစ်စိတ်ကြောင့်ဖြစ်ခဲ့တာလို့ပြောတဲ့စကားရယ်။နောက်တစ်ခုကလူငယ်ပြည်ပပုံကိုရေးမကျေနပ်ချက်ကနေတတ်ခဲ့တယ်ဆိုတော့အထောက်အထားအစာလီရနေတယ်လို့ပြောလေပြောလို့ရတဲ့အကြောင်းဆိုတဲ့အချက်။ဒီအချက်နှစ်ချက်ပေါ်မှာအခြေခံပြီးတော့ပြောစရာဆိုစရာတွေအများအပြားပဲပြောဆိုဝေဖန်သုံးသပ်နေကြတာရှိပါတယ်ဒီပေါ်မှာအခြေခံပြီးတော့ဒီသတင်းစာရှင်းလင်းပွဲရဲ့အခြေအနေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြမှာပါပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိကော်တာသူနှူးတယ်မှာအတူကတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေရရက်ကိုမပြတ်လည်လာစောင့်ကြည့်ပြီးတော့သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့သတင်းစာဆရာဦးစီသူအောင်မြင့်နောက်တစ်ခုကတော့ဒီဖြစ်ရဖြစ်တဲ့အချိန်တွေကတစိုက်မမတ်ဒီသတင်းကိုတစိုက်မမတ်ရေးသားဖော်ထုတ်နေတဲ့မြန်မာနောင်သတင်းဌာနကသတင်းထောက်ချုပ်ကိုစီဝင်းတို့ဖြစ်ပါတယ်ခင်ဗျာဦးစီဒီအောင်မင်းကိုဆိုပြီးနှူးစလို့မင်္ဂလာပါခင်ဗျာတရားလီလိုင်းစီစဉ်ကနေကြိုးစူပါတယ်မင
်္ဂလာပါ
ကျွန်တော်တို့ဆွေးနွေးမဲ့လူတို့များများရှိပါတယ်စိတ်ဝင်စားတဲ့အကြောင်းအလဲဖြစ်ပါတယ်အားလုံးဆွေးနွေးမဲ့သူအားလုံးအတက်နိုင်စွာလူရင်းတို့ရှင်10မိနစ်ကျော်ကျော်လောက်အတွင်းမှာဝင်အောင်ဆွေးနွေးပေးကြဖို့အကြိုတင်ပြီးတော့အနူးညွတ်မြေတရက်ခံပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်ပင်တိုင်ဆွေးနွေးသူနှူးရဲ့အမြင်ကိုတီးပြရစီ ကိုစင်ဝင်းကဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားတက်ခဲ့တယ်ကိုစင်ဝင်းကိုယ်တိုင်မိကုန်းမိခဲ့ဆိုတော့ဒီသတင်းစာရှင်းလင်းပွဲကနေပြီးတော့ကိုစင်ဝင်းအပါအဝင်သတင်းမီဒီယာသမားတွေမျှော်လင့်ထားသလောက်သတင်းအချက်လက်ရခဲ့ပါရဲ့လားကိုစင်ဝင်
းကျွန်တော်တို့ဟိုမတည်သေးတဲ့အချက်လက်တွေဟိုတချို့ရောရခဲ့တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲထုတ်ပြန်ပေးတဲ့လူတွေကျွန်တော်လည်းကျေးဇူးတင်ပါတယ်ဘာလို့ဆိုတော့ပထမအခြေအနေမှာကျွန်တော်တို့ကဒါနဲ့ပတ်သက်ပြီးတော့လုံးဝကိုဟိုဘလူးနားလေရမှမသိတဲ့အခြေအနေမှာသူတို့ရှင်းပြလိုက်တော့တချို့အချက်လက်တွေကျွန်တော်တို့ပုံပြီးနားလည်သွားတယ်ဆိုတော့အဲ့အဲ့တစ်ချက်တော့ရှိတယ်ဒါပေမဲ့လည်းပဲဟိုအစီအငော်မတည့်မှုတွေပေါ့အများကြီးကိုကျွန်တော်တို့ကတွေ့ရရှိတယ်နောက်ပြီးကျွန်တော်တို့သွားတဲ့ဒီအချက်ကအမှုရဲ့ဟိုဖြစ်စဉ်အသေးစိတ်အချက်လက်ချင်းဒီအမှုပေါ်ဟာဒီအမှုကနိုင်ငံရေးရအကဲဆက်တဲ့အမှုဆိုတော့မလို့တည်တဲ့ရင်းနဲ့ဒီတက်မတော်ကနေပြီးတော့ဒီအမှုကိုဘလို့မူဝါဒမျိုးဘလို့သဘောထားမျိုးနဲ့ဟိုကင်တွယ်ဆောင်ရွက်တယ်ဆိုတာကိုကျွန်တော်တို့ကသိခဲ့ကြတာ哦ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲတချို့အပိုင်းတွေမှာသိရတယ်လို့ကျွန်တော်ဟိုရှုမြင်ပါတယ်အထူးသဖြင့်အားဖြင့်ကျွန်တော်တို့သိကြတာကတော့ဒီတန်တရာဖြစ်ဖွယ်ဒီအမှုအခင်းမှာပါနေတဲ့လူတွေအားလုံးကိုဆုံဆုံငင်းငင်းဆစ်ဆစ်သလားနောက်ပြီးတော့အစွမ်းကိုအားဖြင့်ဒီရဲဌာနနဲ့ရဲဌာနကနေပြီးတော့ဘလောက်ထိကိုတော့ဆစ်ဆစ်သလားဒီအခြေအနေတွေကျွန်တော်တို့ကဟိုသိကြတာပါခင်ဗျာဒါပေမဲ့လည်းဟိုအားလုံးသိတဲ့အတိုင်းပဲဒီဟိုကြောသွားတဲ့အထက်မှာဒီပုဂ္ဂိုလ်ကတော့ဟိုလွတ်တော်အမတ်မလို့မပါနိုင်ဘူးဒီပုဂ္ဂိုလ်ကတော့ဘယ်ဘာသာအဖွဲ့အစည်းအမလို့မပါနိုင်ဘူးဆိုတော့ဒီကျိုတင်ကနဦးသုံးမတ်ချက်တွေကိုတားတဲ့အခါတော့ကျွန်တော်တို့ကဒါဟိုနည်းနည်းတော့အံ့ဩတယ်ဒါပေမဲ့လည်းကျွန်တော်တို့ဘလူးဖြစ်တာကိုကျေးဇူးတင်တယ်ဘာလို့ဆိုတော့ဒီအခြေအနေပေါ်ကိုအနာပိုင်းတွေကနေပြီးတော့ဘလူးချင်းကဆောင်ရတယ်ဆိုတော့စိတ်ကြည်စားအရှင်ကျွန်တော်သိရလို့ပါ
ဟုတ်ကဲ့ကိုစွေးင်းပြောတော့ဒီအချက်ကိုကျွန်တော်အမြဲတမ်းရေးကြည့်လို့ထင်ပါတယ်ဒီဖြစ်ရဒီလောက်ကြံမှုကိုအဓိကအပြင်ဘယ်လိုမှုဘယ်လိုသဘောထားပြီးတော့ဂိုင်းတွင်နေလဲဆိုလိုချင်တာကျွန်တော်ဒီတက်ပို့ပြီးတော့ရှင်းအောင်ပြောရင်ဟလာဒီရင်ဒီရင်ကတုံးသက်ထားသလိုဒါကိုနိုင်ငံရေးလောက်ကြံမှုတစ်ခုရဲ့လို့သဘောထားပြီးတော့ဂိုင်းတွင်နေသလားတာမန်လူသက်မှုတစ်ခုလို့သဘောထားပြီးတော့ဂိုင်းတွင်နေသလားဒီဟာကိုသိဖို့အတွက်မျှော်လင့်ခဲ့ရတယ်ဆိုတဲ့အချက်ကျွန်တော်အမြဲတမ်းရေးကြည့်တယ်လို့ထင်ပါတယ်ဆိုတော့ဦးစီးသူအောင်မြင့်ကရောဒီသတင်းစာရှင်းလင်းပွဲတစ်ခုလုံးအပေါ်မှာရေပုံရဥစီတော်မြင့်ဘယ်လိုနားလည်မိသလဲ
အဲပထမတစ်ခုကတော့ဟိုဒါကဒီသတင်းစာရှင်းလင်းပွဲမတိုင်ခင်ဆိုရင်ကျွန်တော်တို့ PPTV တွေရောကျွန်တော်တို့ဟိုသတင်းမီဒီယာသမားတွေရောအလွန်စိတ်ဝင်စားတယ်နောက်သံတမန်လည်းအရန်ကြီးတယ်ဘာဖြစ်လို့သံတမန်အရန်ကြီးလဲဆိုတော့ဒီပြစ်မှုထဲမှာပါဝင်တဲ့လူတွေကဒါတက်မတော်အရာရှိဟောင်းနေတယောက်ဆိုရင်တက်မတော်တွေကအရာရှိကြီးဟောင်းလို့ပြောလို့ရတယ်ရည်ကြီးပါလေဒုတိယဘုံကြီးအရှင်နဲ့ထွက်တက်ကထွက်တာဆိုတဲ့ခါကျတော့အဲဒီလိုအချိန်မျိုးမှာအခုဒီဥစ္စာကိုစုံစမ်းပေါ်ထုတ်တာကလည်းဒီလူလူကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရမဟုတ်ဘူးအဲတက်မတော်ကနေပြီးတော့မှတာဝန်ယူထားတဲ့ဒီလေးဝင်ဌာနအဲဒီအောက်ကရဲတပ်ဖွဲ့ကတာဝန်ယူပြီးပေါ်ထုတ်တဲ့ခါကျတော့အမှန်တမ်းပေါ်ထုတ်ပါမလားဆိုပြီးတော့မှဒါဒီလူလူကြီးကရောသတင်းမီဒီယာသမားတွေကရောစံမရတွေရှိတယ်အဲရှိတဲ့အချိန်မှာသတင်းကရှင်းလင်းမှုလုပ်တယ်အဲ့တော့ဒီနေ့ကရှင်းလင်းပွဲကလုပ်ပြီးသွားပြီအဖြေတွေလည်းအကုန်လုံးပြီးပြီအဲ့တော့ဟိုထွက်လာတဲ့အဖြေကတော့အားလုံးကံရရတွေရှင်းသွားအောင်ကြီးနဲ့လောက်တဲ့ဒါဒီနေ့ကရှင်းလင်းပွဲမျိုးမဟုတ်ခဲ့ဘူးဆိုတာကိုတော့ပထမတစ်ခုပြောခြင်းပဲ
ဟုတ်ကဲ့
နောက်တစ်ခုကတော့ဒါဝေဖန်တာပေါ့နော်ဝေဖန်တယ်ဆိုတဲ့ဥစ္စာကတော့ဒီဟာကိုကြည့်လိုက်ချင်းအဖြစ်ကျွန်တော်တူးချင်းဖြင်းဖြင်းယူဆချက်မှာဘာပေါ်လာတယ်ဆိုတော့အခုဒီအမှုခင်းကိုကင်တွယ်နေတဲ့လူတွေကဒါအဖြစ်မှန်အတိုင်းပေါ့နော်ဘယ်လိုဘယ်လိုဒါအကုန်လုံးဖော်ထုတ်လိုက်မယ်ဆိုတာမျိုးချက်ကိုအမှုကိုမကျေပြန့်အောင်ဟိုရက်တဲ့နေရာမှာပဲရက်သွားအောင်ဒီနည်းနည်းချင်းချင်းနဲ့ပဲဒီအမှုကိုပြီးဆုံးသွားအောင်များလုပ်နေသလားလို့ကျွန်တော်တော့သာမန်ဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒီဥစည်းတော်မြင့်အခုနောက်ဆုံးကောက်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆက်တွဲမိကိုမေးဖို့ရှိပါတယ်နောက်ပိုင်းမှာမေးပါမယ်အခုကျွန်တော်တို့တိုက်ရိုက်ဆွေးနွေးမဲ့သောတာရှင်တွေတောင်းကြထားတာဖိတ်ခေါ်ပါမယ်ပထမဦးဆုံးကသခိုင်းတိုင်းမြင်းမှုမြို့နယ်ကဒေါက်တာတန်တင်ဒေါက်တာတန်တင်ဒီသတင်းစာရှင်းလင်းပွဲအချိန်ဒီပေါ်ဘယ်လိုနားလဲပါလဲခင်ဗျာလူရင်းတူရှင်ဆွေးနွေးပြပ
ါဟုတ်ကဲ့ကျွန်တော်အမြင်နဲ့ကတော့ဥပ္ပိုလ်ကြီးရဲ့လုံခြံခံမှုဟာနိုင်ငံရေးလုံခြံမှုလို့ကျွန်တော်မြင်ပါတယ်ခင်ဗျာဥပ္ပနီယာတောက်လျှောက်ပဲ2008ခြေခံဥပဒေကိုထောက်ပြပြီးတော့သူရဲ့ဟာဆက်တွေထောက်ပြခဲ့တဲ့အတွက်ရှင်းရှင်းပြောမယ်ဆိုရင်2008ခြေခံဥပဒေကိုကာဝယ်စောင့်ရှောက်ခြင်းတဲ့လူတွေရဲ့အမုန်းတရားကိုခံရရပါတယ်နောက်တစ်ခုကဥပ္ပနီလုံခြံခံပြီးမကြရင်မှာပဲမလေးရှားမှာရှိတဲ့ကျွန်တော်တို့ကိုရီးယားနော်ဒီခေါင်းဆောင်ကြီးရဲ့အကူဟာလုံခြံခံရပါတယ်ဒါကိုကြည်ချင်းအချင်းအာနာရှင်တွေဟာသူတို့မကြိုက်တဲ့လူကိုလောက်ကြံမှုကအချင်းနဲ့မဲ့ဆိုတာကျွန်တော်တို့မြင်ရပါတယ်
ဟုတ်ပါဘူးလူမျိုးရေးကိစ္စလည်းမဟုတ်ပါဘူးကိုယ်ကိုယ်ကမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့ခင်ဗျာဒီဟာနမူနာစာမျှဖြစ်ပြီးတော့ဘယ်သူမှမလုံးညုံမှုဆိုတာကိုပြနေပါတယ်တရားဝေဆုံးမှုမရှိရဘူးလေပြနေပါတယ်ခုဖန်တာကဟာတောင်းတဆိုတာဖန်ပြီးတော့နောက်ကသုလာတုပ္ပါဒါကိုမမိသေးပါဘူးခင်ဗျာမျိုးစစ်စိတ်နဲ့လည်းဘာမှမဆိုင်ဘူးလို့ကျွန်တော်ယူဆပါတယ်ခင်ဗျာက
အဲ့နောက်ကွယ်မှာအဖွဲ့အစည်းတွေကိုကျွန်တော်တို့ဖွဲ့ထုတ်နေစေတော့ဟိုကြာမကောင်းတဲ့ဟိုအခင်းကျင်းတွေနောက်ပြီးတော့မှာပြိပိတ်ခါတွေဖြစ်လာမှာဆိုလို့အဲ့ဒီပုဂ္ဂိုလ်ကြီးဖြစ်ကိုပဲဆောင်းပြီးတော့မှာပြောသလားအဲ့မဟုတ်ဒီလိုလုပ်ရတဲ့ဥစ္စာကတို့ကရှင်းနေလိုက်တဲ့ပုံစံလိုက်သေးတဲ့ပုံစံနဲ့ဇာဇူးမဟုတ်ကိုအားပေးအားမျှလို့တို့လိုပါလို့ဖြစ်သွားတော့
ကျွန်တော်ကတော့မျှော်လင့်နေတော့ဘယ်အခုကပွဲကမပြီးသေးဘူးလို့ပြောတော့နောက်ပွဲမှာဘယ်လိုဖြစ်လာမလဲဆိုတဲ့ဥစ္စာကတော့ကျွန်တော်တို့ကလည်းပဲသတိထားပြီးတော့ဆောင်ကြည့်နေမှာဖြစ်တယ်နောက်ပြီးတော့မှာသတင်းဆန်ရှင်းလင်းပွဲလို့ပြောတဲ့တောင်စီပုဂ္ဂိုလ်တွေကလည်းဒီထက်ပိုပြီးတော့မှမှန်မှန်ကန်ကန်ဆက်လက်ပြီးတော့လှုပ်ဆောင်နိုင်တယ်လို့ကျွန်တော်အဲ့လိုပဲသူကြည့်ပါတယ်ဗျာဟုတ်က ကျွန်တော်တို့ကနေပြီးတော့တည်ထားတဲ့လက်ရှိတည်ထားတဲ့ခိုင်မာတဲ့အချက်လက်တွေစက်ပြီးစုံစမ်းနေတဲ့လုပ်ငန်းရဲ့ဒီဘလောက်ခိုင်မာလုပ်နေတယ်ဆိုတာဟလာတကယ်ကျူးလွန်တဲ့လူတွေကိုလက်ရဖမ်းမိနိုင်ဖို့ဘလောက်တောင်မှအပြင်းထန်အားစိုက်ပြီးတော့လုပ်နေတယ်လဲအလားအလာကောင်းတွေဘလောက်ရှိပြီလဲအနေဆုံးတော့ဟလာတာဝန်ရှိသူတွေဘက်ကထွက်လာဖို့မျှော်လင့်ထားတဲ့စကားကဟလာတကယ်ကျူးလွန်တဲ့လူပ tua me sude. Ama ganje murama, I need the insa shin boma, the garen town shi luga, pajong, piomotuan, nine bulu, kusuin sale.
Tajanarua, Nangay, Lujamuchide, Navio, Nangay, Tatanale, Tanarua, Ajada Sua, the Don Sansuchi, Sua, Telaewa, Patama Uzunchi, Ajada Suane, the Tamaro, Ne Tate Dure, Lujanova, Mine, Poison Chica Uri, Achinu, who kept an attendee, you do a mumuma, Timusura. เยตะพ่อเนี่ยเตียสินยีเนี่ยอะยะตาสัวเนี่ยปอมลีโหลัวเมกิสาเยตะพ่ออ่ะนี่ภิยอมีดูตูเตียเนี่ยหน่าออกมาไม่จีเว้ยเนี่ยอุบริยะเนี่ยหน่าออกตาจีภิยอเยติเนี่ยลัวเมอฉีนี้ญูวาดาแมะละเป้จนเราနိုင်ငံเผยซิบုံอ่ะดาแน่ปะตะภิยอควินปิวสัวโหจนเราเนี่ยตุยอ่ะเลยเนาะดาแน่ปะตะภิยอเลยดาจนเราอ่ะอุโกนี่สั่นจิงเกเรเผยซิบုံอฉีกันอุบริยะอุโกนี่อมุมันปอยี้ตั่วกูบาตะตนาชานี้ภิยสัวโห ไอ้ตะคู่ကိုကျွန်တော်တို့ဒီထားမိရေနောက်တစ်ခုကတည်းကရှင်းလင်းပွဲမှာကျွန်တော်စိတ်မကောင်းတာတစ်ခုပေါ့เนาะဒါတစ်ခုကတော့ဘာပါလဲလဲဆိုတော့ဒီလူတတ်မှုတစ်ခုကျူးလွန်ပြီဆိုလို့ရှိရင်ဒီလူကိုဘာကြောင့်မလို့မကျင်းသက်ရတယ်ဆိုရဲ့နေကုန်းရှိပါတယ်အဲ့ဒီမှာမကျင်းသက်တဲ့နေကုန်းဆိုလို့ရှိရင်ဥက္ကုဏီကိုဘာကြောင့်မကျင်းသက်နိုင်တယ်လဲအားလုံးတည်ပြီးသားပဲဥက္ကုဏီကဖွဲ့စည်းပုံအ
ဆိုတော့မှာမွတ်စလင်တွေနေရာရရှိလာရေးအတွက်တကယ်တော့ကျောဆူဆောင်ရွက်ခဲ့တယ်ဆိုတဲ့ဒီလမ်းကြောင်းကိုတုံးမိတင်လာတယ်ဒါတော်တော်လေးကိုတန်ဖိုးဖြစ်ွယ်ကောင်းတဲ့အချက်ဒါဟိုမကောင်းတဲ့လက္ခဏာတော့ကျွန်တော်ပြောနိုင်တယ်ဒီစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့ဒါမျိုးတွေတရားတကြောင်ကျွန်တော်တို့ကတော့ဟိုအားမရဘူးအဲ့လိုပဲကျွန်တော်တို့ဟိုပြောနိုင်ပါတယ်ခင်ဗျာဟုတ်ကဲ
ဟိုကနော်တော့ကျွန်တော်အစတုန်းကကျွန်တော်ပြောခဲ့ဒီမှာဟိုပါသွားပါပြီဒီဥစ္စာကဟိုတစ်ဖက်မှာတန်းပြီမှာဟိုတမ်ရောကလည်းတစ်ဖက်ကအုတ်ချုပ်နေတယ်တစ်ဖက်ကအရတာအစိုးရကလည်းရှိနေတယ်အဲကိုင်တွေရတာကတမ်ရောပဲအချမ်းကကိုင်တွေရတဲ့ခါကျတော့ပြမှုကျူးလုံးတဲ့ဒီမှာဒီမှာအဓိကပြမှုကျူးလုံးတဲ့၃ယောက်ကိုကြည့်လိုက်ရင်တယောက်ကဒါအခုလက်ရှိတမ်ရောကောင်းဆောင်နေရှိမှာအုတ်ချုပ်သွားတဲ was to a catabolo, so that you, a TJM, a PC, and at the board, Rosima, a young king on Biloma, who is so much, yeah, found it through a tegu, or detect who Biloma, the Chati, and there, or Mabawi, Mabazel, ပြီးဆုံးသွားစီခြင်းတဲ့သဘောနဲ့အဲ့ဒီသဘောထားကိုအခြေခံပြီးတော့မှစစ်ဆေးခဲ့တာကြောင့်မို့လို့အခုလိုပုံစံမျိုးဖြစ်သွားတယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဆိုတော့ကိုဦးစေဝင်းကြီးခုနကတော့ကိုစေဝင်းနဲ့ဦးစီးတော်မျိုးစုနဲ့တင်မှလည်းပါပါတယ်ဒီစစ်ဆေးနေတဲ့အပေါ်မှာဟာလာအခြေခံဥပဒေကိစ္စတခါပြည်ရဲ့ရေးနဲ့အစိုးရကြားထဲကအခြေအနေဆိုတော့ကျွန်တော်ကောင်းတော့မှအတွေ့တစ်ခုရှိတာကသမရာယုံကအရင်ကပြောထားပါတယ်တရင်ထုတ်ပြန်ချက်၃ခုထုတ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့သမရာယုံကပဲတောင်းယူပြီးတော့တရင်ထုတ်ပြန်မယ်လို့ပြောထားတယ်အဲ့နောက်မှာပြည်ရဲ့ရေးကနေပြောသတင်းစာရှင်းလင်းပွဲလုပ်တယ်နောက်ဦးကိုနီနဲ့ဦးနေဝင်းကွယ်လုံးနဲ့တလားပြည့်ပွဲမှာတောင်ဆန်းစုကြီးကိုယ်တိုင်တက်ပြီးတော့ပြောသွားတာရှိပါတယ်လှုပ်တင်လှုပ်ထိုက်တာကိုမလှုပ်ရဲတဲ့အခြေအနေမလုံတဲ့မလုံထက်တာကိုကြောက်လို့မလွန်ဆန်ရဲတဲ့အချင်းနေမှားလို့သုံးသုံးပြီးတော့ပြောသွားတာရှိပါတယ်ဆိုတော့လက်ရှိစုံစမ်းစစ်ဆေးမှုမှာတရင်စာရှင်းလင်းပွဲလုပ်တာနဲ့တလားပြည်မှာပြောတာနဲ့ဆိုတော့မေးခွန်းကပြည်ထဲရေးပေါ့လေလက်ရှိစုံစမ်းစစ်ဆေးမှုကိုဦးဆောင်နေတဲ့ရဲတပ်ဖွဲ့ပြည်ထဲရေးနဲ့ဒီဒေါံဆန်းစုကြည်ဦးဆောင်နေတဲ့အစိုးရကြားမှာဒီစုံစမ်းစစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သဘောထားကွဲလဲတာတွေရှိလာနေပြီလားဆိုတော့ကိုစိုးဝင်းဘယ်လိုနားလဲပါလဲ
ကျွန်တော်တော့ဟိုဒီကိုကျော်သိန်းပြောတာကိုကျွန်တော်လက်ခံပါတယ်ဒီသူတို့ကြားမှာဟိုအကွာဟမှုတွေချစ်ထွန်းတယ်လို့ကျွန်တော်နားလည်တယ်ဟိုနံပါတ်1အချက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးတာနဲ့ပတ်သက်ပြီးတော့မှဟိုပူပေါင်းဆောင်ရွက်မှုမှာအားနည်းမှုရှိတယ်လို့ကျွန်တော်မြင်တယ်သတင်းရရှိမှုသတင်းပေးမှုဒါတွေနဲ့ပတ်သက်ပြီးတော့လည်းအားနည်းမှုတွေရှိတယ်လို့ကျွန်တော်မြင်တယ်နောက်ပြီးဆုံးဒီသတင်းစာရှင်းလင်းပွဲလုပ်လိုက်တဲ့အချိန်နဲ့ပတ်သက်ပြီးတော့သတင်းစာရှင်းလင်းပွဲမှာခြားပြတ်မဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့သမရာယုံကနေပြီးတော့မှဒါဒီအချက်လက်တွေကိုဒါထုတ်ပြန်လူချင်းတဲ့ဆန္ဒမရှိတဲ့အတွက်ကြောင့်မလို့ဒီတဲ့ရထုတ်ပြန်တယ်လို့ပဲကျွန်တော်ကတော့ဟိုအဲ့လိုနားလဲတယ်နောက်တစ်ခုကကျွန်တော်တို့နားလဲထူးခြားနားလဲရမှာကိစ္စတစ်ခုကကျတော့ဟိုနောက်နောက်ဒီလိုအမှုမျိုးဘယ်လိုပဲဖြစ်ဖြစ်နော်ဟိုကိကိရှိရှိနဲ့ဟိုဆောင်ရွက်နိုင်မှုဆိုတာဒီအရက်ရက်တစ်ဖွဲ့ဟာအရက်သားအစိုးရအောက်မှာတင်းကျပ်ကျပ်ပြီးကြောင်းနေဘူးလိုအပ်တယ်နှုတ်မှုဆိုလို့ရှိရင်တော့နှုတ်မှုဆိုလို့ရှိရင်တော့စံတရားတွေအခုလိုပဲဆက်ရှိနေလိမ့်မယ်တက်မတော်အစိုးရနဲ့အယက်သားအစိုးရကြားမှာစံတရားတွေပုတ်တိုက်မှုတွေဖြစ်လိမ့်မယ်တက်မတော်နဲ့ကျွန်တော်တို့ပြည်သူလူထုကြားမှာစံတရားတွေဖြစ်နေလိမ့်မယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစီးသူအောင်မြောက်ဒီစစ်ဆေးနေတဲ့အချိန်နဲ့ပတ်သက်ပြီးတော့နှစ်ဖက်သဘောထားကွဲလာတယ်ရှိနေပြီလို့ဘယ်လိုနားလဲပါသလဲ
ဒီဘုရားအဖြစ်ဆိုရင်အရှိမာလောကဆိုရင်ဘုဇုတ်ကြီးကိုကိုတာဝန်ယူထားတဲ့ပြည်လေးရေးဝန်ကြီးတုံးကဆိုရင်ကျွန်တော်ကိုယ်ပိုင်ပြမချက်ကတော်လေးဆိုးပါတယ်အတိုင်းကြီးကိုကင်တွယ်ပုံနေပါလေအဲ့ဒီကာလတုန်းကသမရဦးသိန်းစီအစိုးရမှာပါတဲ့ဒီဝန်ကြီးတွေအစိုးရဖွဲ့တွေနဲ့တော့အများကြီးကိုကွာချပြီးတော့မှလုတ်ကင်ဆောင်ရွက်ခဲ့တာတွေရှိပါတယ်အခုဒီဒုတိယဟိုဒီအခုကိုကျော်ကျော်ဆွေလက်ထက်မှာကြားတဲ့ခါကျတော့ပြည်ပြောင်းလဲမှုတွေအများကြီးလုပ်တယ်ဒါပေမဲ့အခုကိစ္စကအထူးကိစ္စဖြစ်သွားတယ်ဒါပြီးတော့စစ်အရာရှိဟောင်းတွေရောနောက်ဆက်နွယ်မှုတွေကိုလိုက်ပြီးတော့မှဟိုဆက်ဆက်လိုက်ရင်အများကြီးပါပဲဒါဖြစ်လို့လဲဆိုတော့အခုဟိုဥစ္စာဖန်ထားတဲ့ဦးချိုးစီယာဟိုဟိုဒီယာဖြိုးတို့တော်ပြီးတော့မှဥစ္စာအောင်ဝင်းခိုင်တို့ပါလို့ဆိုရင်တမလို့ဒီမှာဟိုပစ္စည်းတွေတွင်းတာတို့ contract ယူတာတို့ဒီလိုစီးပွားရေးတွေဆက်ဆက်လုပ်တော့ဆက်ဆက်ပြီးအများကြီးပဲတချို့ဟာတွေဆိုခြံနာတာတွေအများကြီးပဲဥမာလက်နေတွေသွားဝယ်တယ်လူပြားဝယ်လို့ဘယ်လိုဝယ်လဲမသိဘူးအဲ့ဒီမှာဆက်ဆက်ပြီးတော့အရေးယူတာတွေမတွေ့ရဘူးပြီးတော့မှ license နဲ့ကားဝယ်တာတွေလည်းရှိတယ်ရန်ကုန်မှာဒါဘယ်လိုပြားဝယ်လို့ဘယ်လိုဒီမှာလဲဟိုဟာလုတ်ထားတာတွေမရှိဘူးဆိုတော့ဒီကိစ္စတွေမှာကျတော့ဒီလေဝန်ကြီးကိုယ်တိုင်ကလွလွလပ်လပ်ကင်ကြယ်လို့ရနိုင်တယ်လို့တော့ကျွန်တော်မမြင်မိဘူး။ဒါကြောင့်မလို့ကိုစိုးရင်းပြောတာကျွန်တော်ထောက်ခံပါတယ်။နောက်အချိန်မှဆိုရင်ဒီလိုမျိုးပြစ်မှုတွေဖြစ်လာမယ်ဆိုရင်ဒီလေဝန်ကြီးဌာနကတကယ်ကိုအယက်သားအစိုးရရဲ့ထိချုပ်မှုအောက်မှာဆိုရင်တော့ဒီလူလူကလည်းကျေနပ်နိုင်မယ်။အမှုမှန်တွေလည်းဒီထက်ပိုပြီးတော့ဖော်ထုတ်နိုင်လိမ့်မယ်လို့တော့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ပင်နယ်ဆွေးနွေးပေးသူတရားဘောင်ဆွေးနွေးသူအထူးသဖြင့်နောက်ထောင်သူတို့တော်တော်ရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပေါ့ခင်ဗျာ
။ကိုကျော်သိန်းဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပါ VOA အမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ရဲ့ပထမဆုံးပြပခီးစင်ဟာဘွန်မှာကျင်းပတဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ရဲ့နိုင်ငံချိုင်းဝန်ကြီးများအစည်းအဝေးကိုတွားရောက်တာဖြစ်ပါတယ်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေကတာဝန်ရှိသူတွေတက်ရောက်တဲ့ဒီထိပ်သီးအစည်းအဝေးမှာ2030အတွက်ရည်မှန်းချက်ဖြစ်ကမ္ဘာတစ်လျှောက်ငြိမ်းချမ်းရေးရှည်တိုးတက်တည်မြဲအောင်လှုပ်ဆောင်ဖို့အနာဂတ်မှာနိုင်ငံတကာကသတ်မှတ်တဲ့တရားဥပဒေတွေပေါ်မှာအခြေခံပြီးလှုပ်ဆောင်ဖို့နဲ့အာဖရိကနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့တွေကိုဦးစားပေးပြီးဆွေးနွေးခဲ့ကြတာပါဝန်ကြီးတယ်လဆန်ဟာရည်မှန်းတဲ့အစည်းအဝေးဆွေးနွေးပွဲတွေမှာပါဝင်တက်ရောက်ခဲ့တယ်လို့ မဟာမိတ်တွေလက်တွဲဆောင်ရွက်နေတဲ့မိတ်ဆွေတွေနဲ့တခြားနိုင်ငံတွေကဝန်ကြီးတွေနဲ့နှစ်နိုင်ငံချင်းတွေ့ဆုံဆွေးနွေးပွဲတွေလည်းအများအပြားလှုပ်ဆောင်ခဲ့ပါတယ်။တောင်ကိုရီးယားဂျပန်နဲ့အမေရိကန်သုံးနိုင်ငံနိုင်ငံခြားရေးဝန်ကြီးအဆင့်ဆွေးနွေးပွဲအပြီးမှာတော့မြောက်ကိုရီးယားဆိုင်ရာသုံးနိုင်ငံပူးတွဲကြေညာချက်တရက်ကိုထုတ်ပြန်ခဲ့ပါတယ်။ဒီကြေညာချက်မှာမြောက်ကိုရီးယားရဲ့ပယ်ထင်းတပ်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေကိုပြက်ပြက်သားသားတားမြစ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမြောက်ကိုရီးယားကအချင်းချင်းချိုးဖောက်ခဲ့တဲ့ဆိုတာကိုမှတ်တမ်းတင်ပြီး2019 February 12ရက်နေ့ကပယ်ထင်းတပ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေလုပ်ခဲ့တာအတွက်အပြင်းထန်ဆုံးစကလုံးတွေကိုတုံ့နှုံပြီးရှုံချပစ်တင်ခဲ့တာဖြစ်ပါတယ်။မိတ်ဆွေတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကိုရေရှည်အကာအကွယ်ပေးရေးအတွက်အမေရိကန်ရဲ့နျူကလ িয়ার နဲ့သမီးဥချာကာဝေးဆွမ်းဆောင်မှုတွေအပါအဝင်ပေးထားတဲ့ဂရီအတိုင်းအပြည့်အဝအကူအညီပေးမှာဖြစ်ကြောင်းဝန်ကြီးတယ်လီဆန်ကထပ်လောင်းပြောကြားခဲ့ပါတယ်။အခုခီးစဉ်မှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့ဖ်နဲ့တွေ့ဆုံမှုဟာလည်းရက်လက်ကောင်းတွေရခဲ့တယ်လို့ဝန်ကြီးတယ်လီဆန်ကပြောပါတယ်။အမေရိကန်ပြည်သူတွေအတွက်အကျိုးစီးပွားဖြစ်ထွန်းစေမယ့်ကိစ္စရပ်တွေမှာရုရှားနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်သွားဖို့အတွက်အမေရိကန်ပြည်ထောင်စုကစဉ်းစားနေတယ်လို့ဝန်ကြီးတယ်လီဆန်ကထပ်လောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့သဘောတူညီမှုမရနိုင်တဲ့ကိစ္စရပ်တွေမှာဆိုရင်တော့အမေရိကန်နိုင်ငံနဲ့သူ့ရဲ့မဟာမိတ်တွေရဲ့စံတန်ဖိုးနဲ့အကျိုးစီးပွားအတွက်ပဲအမေရိကန်ပြည်ထောင်စုကရက်တီမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်အခုလိုနှစ်နိုင်ငံဘုံအကျိုးစီးပွားဖြစ်ထွန်းမဲ့ကိစ္စရပ်ကိုရှာဖွေနေချိန်မှာရုရှားအနေနဲ့သူကိုယ်တိုင်လိုက်နာပါမယ်လို့ကတိပြုထားတဲ့ Minsk သဘောတူညီချက်ကိုလေးစားပြီးယူကရိန်းကအကြမ်းဖက်မှုတွေရော့ချလာအောင်လှုပ်ပေးဖို့အတွက်အမေရိကန်ကမျှော်လင့်နေကြောင်းလည်းပြောပါတယ် G20 ထိပ်သီးအစည်းအဝေးပြီးဆုံးချိန်မှာမစ္စတာတီလဆန်ကသူ့အနေနဲ့လူအများအပြားနဲ့တွေ့ဆုံခဲ့တယ်လို့မိတ်ဆွေတဲ့အများအပြားလည်းရခဲ့ကြောင်းနဲ့ဘွန်ကအစည်းအဝေးမှာသူဘာတွေဆွေးနွေးခဲ့တယ်ဆိုတာကိုသမ္မတထရန့်ကအစီရင်ခံဖို့လုပ်နေတယ်လို့လည်းသတင်းတောက်တွေကပြောပါတယ်သူခုတက်ရောက်ခဲ့တဲ့အစည်းအဝေးတွေဟာဇူလိုင်လနဲ့ကျင်းပမယ် G20 ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးအတွက်အခြေခံအုတ်မြစ်ချရမှာအထောက်အကူရစင်မှာဖြစ်ပါတယ်
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေတာဖြစ်ပြီး VOA ရဲ့အာဝေါ်မှုအကြောင်းသိစေအပ်ပါတယ်ခင်ဗျာ။ဗိုလ်ရူးနေ့ဒီကနေ့ညနေပဲ6:00-9:00 ထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ 16.25 ဒုရဏီဖမ်းယူနားဆင်နေပါတယ်။ခုတော့သတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကတင်ပြပေးပါအောင်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်အင်္ဂါနေ့ညမှာအမေရိကန်လွှတ်တော်နေရာပေါင်းရှိပြောကြားမယ်မိန့်ခွန်းဟာပြည်သူတွေလက်တွေ့ရင်ဆိုင်နေရတဲ့တကယ်စစ်မှန်တဲ့ပြဿနာတွေကိုဖြေရှင်းပေးမယ်တိကျပြသတဲ့မိန့်ခွန်းဖြစ်ကြောင်းသမ္မတအင်ဂျီရောအရာရှိတွေကကြေပေးပြောကြားလိုက်ကြပါတယ်။ပြည်သူတွေအတွက်ဘယ်လိုအကူအညီတွေမျိုးရနိုင်မယ်ဆိုတဲ့ကိစ္စကိုသမ္မတကအတိအပြည့်တင်ပြသွားမှာဖြစ်တဲ့အကြောင်းအစိုးရအရာရှိတွေကပြောပါတယ်။အခုမကြခင်ကျွန်တော်တို့အတန်းလွင့်ပြီးမကြခင်နိုင်ပိုင်းအတွင်းမှာစတင်မဲ့ဒီသမရရဲ့မိန့်ခွန်းကတော့ renewal of the American spirit American ရဲ့စိတ်ဓာတ်ကိုပြန်လည်စတင်ခြင်းလို့အမည်ပေးထားပါတယ်။နိုင်ငံတော်တမင်မှန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့ပါဝင်တဲ့ UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council တို့ဒီကနေ့မတ်လ1ရက်နေ့မှာနေပြည်တော်မှာရှိတဲ့ NRPC အမျိုးသားပြန်လည်တင်ပြရင်းနဲ့ငြိမ်းချမ်းရေးဗဟုဌာနမှာတွေ့ဆုံကြမှာဖြစ်ပါတယ်။တွေ့ဆုံမှုတွင်တနင်္ဂနွေနေ့ပြည်ခရရဲ့ဆဲရေးအပါအဝင်အမကန်ရဲ့ရှိပြီးအဓိပ္ပာယ်ပြေဝါတဲ့နိုင်ငံရေးဆွေးနွေးပွဲအဆင့်ဆင့်ကိုတက်လာနိုင်ရေးအတွက် UNFC ကအဆိုပြုထားတဲ့အချက်6ချက်ပါအဆိုပြုမှုတွေအပေါ်အခြေခံပြီးသူတို့အနေနဲ့ဆက်လက်ဆွေးနွေးညှိနှိုင်းသွားမယ်လို့ဖေဖော်ဝါရီလ28ရက်နေ့မှာထုတ်ပြန်တဲ့ကြေညာချက်မှာ UNFC ကပြောထားပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအော်တိုဘားလ9ရက်နေ့ကနေကြားဆောင်ရေစကန်3ခုအကြမ်းဖက်တက်ခတ်ခံပြီးနောက်လူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုအတွင်းရိုညာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံကအဖွဲ့အစည်းတွေကဆွဆွဲအပြစ်တင်နေတဲ့အချိန်မှာပဲရန်ကုန်မှာမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတိခါမှာခင်ဗျမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းတက်မတော်ကြီးရေလေးညီနေကုကရေးမှုဘိုးချုပ်ကြည်မြထုံးဦးကဆွဆွဲခံရလို့စစ်တပ်ကပြစ်မှုကျူးလွန်မှုကျူးလွန်တာတွေမျိုးတွေ့ရှိရင်စီကံအရာအရေးယူသွားမယ်လို့ပြောဆိုလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုဇော်ဝင်းနိုင်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်နှွင့်အင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ဒီမနေ့အတွက်ကျွန်တော်တို့ရဲ့အစီအစဉ်တွေကိုမနေ့6:00-9:00ထိလိုင်းနိုမီတာ30.40-49.50တို့ကနေတင်ဆက်ခဲ့တာပါ။တော်တော်ရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.